ကနေပညာသိနဲ့ပညာသိအလုပ်ေဝိပဿနာတရားတော်ငါးညမြောက်ဖြစ်ပါတယ်ဒီငါးညမြောက်မှာရုပ်တရှစ်ပါးကိုဆက်လက်ပြီးတော့တရားစုပွားတတ်သည့်အထိရှင်းလင်းပြီးမှဖြစ်ပါတယ်ယောဂီတို့အဘိဓမ္မာသင်္နှံများတက်တကယ်သို့ဆောင်းဝဲဖြည့်တတ်ရုံသင်ပေးမှာမဟုတ်ပါဘူးတရားရှုတတ်သည့်အထိသင်ပေးမှာဖြစ်ပါတယ်မသင်ပေးမီမှာမှတ်သားစရာပုဂ္ဂိုလ်၄မျိုးကြောင့်ကိုပြောပြီးတော့ခဏတရားကိုဖွင့်လဲရအောင်ပုဂ္ဂိုလ်၄မျိုးရှိတယ်တဲ့ခင်ဗျားတို့ကိုယ်တိုင်ဘယ်ပုဂ္ဂိုလ်ထဲမှာပါတယ်ဆိုတာကိုနာရင်းနဲ့လည်းပဲဆုံးပြတ်ကြည့်ကြသုံးသပ်ကြည့်ကြဉာဏ်နဲ့ထဲမှာပါနေရင်ကောင်းတဲ့ထဲမှာပေါအောင်ကြိုးစားကြပုဂ္ဂိုလ်၄မျိုးကနံပါတ်၁ကတော့သာသနာနဲ့ကြုံပြီးတော့သာသနာကိုမကြိုက်တဲ့ပုဂ္ဂိုလ်နံပါတ်၂ကသာသနာကိုကြိုက်တော့လေသာသနာနဲ့မကြုံတဲ့ပုဂ္ဂိုလ်နံပါတ်၃ကသာသနာနဲ့လည်းမကြုံဘူးသာသနာကိုလည်းမကြိုက်ဘူးဒီပုဂ္ဂိုလ်ကတယောက်ပေါ့နံပါတ်၄ကတော့သာသနာနဲ့လဲကြုံတယ်သာသနာကိုလဲကြိုက်တယ်ဆိုတဲ့ပုဂ္ဂိုလ်အလုံးပေါင်း၄ယောက်သာသနာနဲ့ကြုံပြီးတော့သာသနာမကြိုက်တဲ့ပုဂ္ဂိုလ်ကဘယ်လိုဟာမျိုးလဲဆိုရင်ဘုဒ္ဓဘာသာတော့ဖြစ်ပါရဲ့ဒါပေမဲ့လို့ဓာတရားပရမတရားသစ္စာတရားဝိပဿနာတရားကိုလုံးဝကိုစိတ်ဝင်စားအောင်အဲ့ဒီဝိပဿနာနဲ့ပတ်သက်ရင်ဘယ်သာအောင်မှလည်းမဟုတ်ဘယ်တရားမှလည်းမနာဘူးဘယ်တရားစကားမှလည်းမဝင်ဘူးတရားဆိုဝိုးရရှောင်းနေအဲ့ဒီလိုပုဂ္ဂိုလ်မျိုးဟာသာသနာနဲ့ကြုံပြီးတော့သာသနာကိုမကြိုက်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒုတိယသာသနာကိုကြက်ပြီးတော့သာသနာနဲ့မကြုံတဲ့ပုဂ္ဂိုလ်ကတော့ဗုဒ္ဓသာသနာမှာတဦးလောက်ပဲရှိခဲ့ပါတယ်အဲ့ဒါကမြတ်စွာဘုရားခမည်းတော်သုတ်တော်ဒနာမင်းကြီးကိုးကွယ်ခဲ့တဲ့ကာလဒေဝီလယတိအဲ့ဒီခေတ်ချင်းကတော့ဗုဒ္ဓသာသနာမှာမရှိသေးပဲနဲ့အလုံးအိန္ဒိယတရင်္ဂလုံးဟာဘာသာခြားတယ်ကြည့်ပဲဟိန္ဒူဗြဟ္မဏဘာသာဝင်တွေပေါ့ဗြဟ္မာပဲအဓိကတာကိုးကွယ်ကြရဒါမဲ့လို့ဒီချိန်မှာလည်းပဲဒါနသီလသမထကတော့ရှိရဲ့ဝိပဿနာပဲမရှိတာဘာပဲမရှိတာသစ္စာလေးကဝိပဿနာတော့မရှိဘူးအဲ့ဒါကဗုဒ္ဓဘုရားပေါ်တာကျန်တဲ့ဒါနသီလသမထရှိတယ်ဒါကြောင့်အဲ့ဒီကာလဒေဝလရတိကြီးဟာသမထတွေကျင့်ကြံပွားများလိုက်တာဇန်ဒီအပိညာတွေရမြေချိုးမိုးပြန်ကောင်းကင်ကြိုက်တယ်လို့ပြန်လို့ရနတ်ပြည်မှာပြီးကြိုက်တယ်လို့နေလို့ရဒါရင်မကသူ့ရဲ့အပင်ကြီးတကုန်းနဲ့ရှေ့ဖြစ်ပြီးသားကဘာပေါင်း40နောင်ဖြစ်လက်တဲ့ကဘာပေါင်း40အထိကိုသိနိုင်မြင်နိုင်သေးတယ်တကုန်းကြည့်လိုက်တာဒါကြောင့်သူဟာနေခင်းခါမှာဆိုရင်လူတွေကဆူတယ်ဆိုပြီးတော့နတ်ပြည်ကဥယျာဉ်တကုန်းထဲမှာသွားနေတယ်နေခါဒီလေရေကြီးကအညာကလူကြီးတိတ်မှလူကြီးပြန်လာတယ်အဲ့လောက်တကုန်းကြီးတကယ်တော့သူနှက်ပြနေတဲ့အချိန်မှာနတ်သားနဲ့သမီးတွေဝမ်းသာအားရဖြည့်ကျူးလိုက်ကြတာနှက်ပြဒီလုံးတိတ်တိတ်တုံသွားတယ်ဒီတော့ရေတိကြီးကဘယ်နဲ့နှက်ပြကအေးချမ်းနဲ့ဥယျာဉ်နဲ့လာနေပါတယ်ဆူလိုက်တာမယုံမအေးမင်းတို့ဘာလို့ဆိုကြဟာရေတိကြီးလူပြင်းမှာဖခင်အလောင်းမွေးပြီဒါကြောင့်ဒီဖခင်ရှင်တရားတွေနာကြပြီးတော့ဝိညာဉ်တော်တော်ရဲ့အပေတကပိတ်ကြတော့မယ်နိဗ္ဗာန်ချမ်းသာတည်းကြီးခံစားကြတော့မယ်။ဒါကြောင့်ဝိနည်းသရဝါဒီအလုံးကိုယ်စားဝန်တာအာရထိတ်ကျွေးကြတာပါ။သိအောင်ဟောသွားတယ်။အော်ဘုရားလောင်းတော်မွေးဆိုပါလား။ဒါအင်မတန်တွေ့ရခဲ့မြင်ရခဲ့တဲ့အရာပဲ။ဟာဘယ်သူမွေးတော့အရှင်ကိုကိုွယ်တဲ့တဏှိသေးကြီးကိုကိုွယ်တဲ့သောရဏမင်းကြီးရဲ့အမိဖေခေါင်းကြီးမာယာတေဝကမွေးတယ်ဆိုတော့ဟေးချက်ချင်းသွားမှဖြစ်မယ်ဆိုပြီးတော့ရှင်အောင်ပြောရရင်တော့ ရှင်းထားတဲ့ level 9တလောက်ပဲကြားတယ်။အဲဒီ net ကြီးကနေပြီးတော့သောရဏမီနန်းတော်တန်းရောက်သွားတာပဲ။စိတ်တကူကိုရှင်းသွားတယ်ရှင်မင်းကြီးသိရင်သားလေးမို့တယ်ပြောတယ်ဟုတ်လားဟုတ်ပါတယ်ခေါ်ခဲစမ်းခေါ်ခဲစမ်းအဲ့ဒါသာမန်မဟုတ်ဘူး။ဘုရားအလောင်းဖြစ်တဲ့ခေါ်ခဲဘုံဘုံငါတကူနဲ့ကြည်အောင်မယ်ဆိုပြီးတော့ဘုရားခေါ်လာတယ်။အဲ့ဒါယတရင်နဲ့ရောက်တော့ကိုကြီးလိုပေါ့ကလေးလေးလမ်းတစ်ဖက်ကန်ပြီးတော့ဥတော်လောအောင်သရဏမင်းကြီးကဒေရဒမင်းသားလေးရဲ့ကလေးလေးတစ်ဖက်ကန်လိုက်တယ်။ဟိုကကမ္ဘာလောကမှာအမျက်ဆုံးပုဂ္ဂိုလ်ပဲပဲရှိဖို့လို့ရမှာ။အဲကလေးလေးကကောင်းကင်လူလူတက်သွားပြီးတော့အသင်ဒေဝီလာရဲ့တိတ်လောကမှာငါသားလေးအမျက်ဆုံးဖြစ်တယ်။ငါ့တဲ့မြတ်တဲ့ပုဂ္ဂိုလ်မရှိဘူး။ငါရှိခိုးတဲ့ပုဂ္ဂိုလ်လောကမှာမရှိဘူးငါကဘုရားလင်တလောကလုံးရှိခိုးထိုက်တယ်လို့မပြောတော့လေပြောတဲ့ကဲ့သို့မွေးကာဇဘုရားအလောင်းသားတော်လေးရဲ့ခြေဘုံနှစ်ဘက်ဟာဒေဝုလကြီးတည်းရဲ့တပူမှသွားရှိတယ်သူကတကိုးရှင်ပဲသူနှစ်ဖို့ဘုရားအလောင်းရှိခိုးလိုက်နှစ်ဘက်လာကြည့်ရတဲ့အဘိညာဉ်နဲ့ကြည့်လိုက်တယ်ဘုရားဖြစ်မှာဟုတ်မဟုတ်ဆိုတော့တန်းတွေ့တာပဲဟာဘုရားဖြစ်မှာအတိပါမြင်သွားတယ်ဒီနေ့ဘုရားပြည့်တယ်လို့မြင်သွားတာသူတကိုးပါအဲ့ဒီမှာတရေတိကြီးဟာလှုပ်ချင်မှုရှိခိုးပြီးတော့ငိုချင်းရေချင်းနှမျိုးပြုတ်ငိုလဲငိုတယ်ရည်လဲရည်တယ်ဒီမှာတင်သောတရဏမင်းကြီးကမေးတယ်ကလေးလေးပြောမှသူ့နေရာသူပြန်ပြီးတော့နေတယ်ပေါ့အဲ့ဒီရေတိကြီးဘာလို့ငိုချင်းရေချင်းပြုတ်တာတော့ငိုတာကငါ့အတွက်ရည်တာကတင်တို့အတွက်ရှင်းပါဦးခင်ဗျာတင်သားတကယ်ဘုရားပြင်မှာဒါမဲ့လို့တင်သားဘုရားပြည့်လို့သစ္စာ၄ပါးဝိပဿနာတရားတွေဟောတဲ့အချိန်ကျတော့ငါလူပြင်မရှိတော့ဘူးသေသွားပြီသေပြီးတော့တင်သားဘုရားဟောတဲ့တရားတွေနာလို့မရတဲ့ဦးဇင်းပထမညဒုတိယညလည်းပြောခဲ့တဲ့သောတာပန်မကြီးတဲ့ဘုံလေးအာရူပ၄ဘုံပဲဘုံနဲ့သောတာပန်မကြီးဦးလေးဒီဘုံကဘာလို့မဒီလဲဆိုတော့ရုပ်မရှိနာမ်ပဲရှိတယ်စိတ်စိတ်တိတ်နာမ်ပဲရှိတယ်ရုပ်မရှိတော့နားအကြည့်ရောနားမပါဘူးဒီတော့တရားနာလို့မရဘူးဒါကြောင့်သောတာပန်လုံးဝကြည့်ခွင့်မရဘူးသောတာပန်မှမဒီတော့ဉာဏ်နဲ့မဲ့တဲ့ကိုယ်တွေဘယ်လိုမှမြင်နိုင်တော့ဘူးဒါကြောင့်ငါတွေကရှုံးကြီးမိကရှုံးပြီရှုံးကြီးမိကဆုံးပြီငါဘဝကြီးတဏ္ဍာတစ်ချက်သွားပြီမျောပြီဒါကြောင့်ငါဝမ်းနေလို့ငိုတယ်ဤရာကဤရာကတင်တို့သူတင်တို့ကတော့မှီတယ်တင်တို့ရဲ့တားတော်ဖရာတရားတွေအေးညာစွာနာယူလွယ်ကူတော့ချင်းရှင်မြန်နဲ့အသိဉာဏ်နဲ့တို့ဒီမညာပုံညာတွေရပြီးတော့နိဗ္ဗာန်ဆံမြန်းကြတော့မယ်လို့ပြောချတယ်တကယ်လည်းဟုတ်ပါတယ်ဖရာအောင်ဖရာဖြစ်တဲ့ရှင်မှဒီတွေကြီးကကွယ်လွန်ပြီးတော့ဥတိအာရုဝမြမပုံမှာဘာမှသုံးမရတော့ပါဘူးတွားချပြီဘလောက်နင်းတာလေလို့ဒါကြောင့်ဒေဝလာကြီးတို့ကိုကိုမျိုးကြတော့သာသနာကိုကြိုက်တော်လေသာသနာနဲ့ကြုံလေရဲ့အဲမကြုံဘူးအဲ့ကိုနေဘတော့သာသနာကိုလည်းမကြက်ဘူးသာသနာလည်းမကြုံဘူးဆိုတော့အဘယ်ပုံသားတွေပဲထားလိုက်ကြသို့သူတို့ကကြိုက်ရမှလည်းမသိတော့မကြက်ဘူးပဲထားကြသို့ပေါ့နောက်သူတို့သာသနာတုတော့သူသာသနာကြောင့်ဘလို့မှနားမလည်နိုင်ဘူးဒါကြောင့်မကြုံဘူးလည်းခေါ်တယ်အဲအဘယ်ပုံသားတွေပဲသာသနာနဲ့လည်းကြုံတယ်သာသနာကိုလည်းကြိုက်တယ်ဆိုတော့ခုတရားနာပြည်တဲ့အလုံးလို့ဖြစ်ပါတယ်ဘုရားဘာသာလည်းဖြစ်နေကြပြီဒါနသီလတမနာကုသိုလ်များအပြင်သစ္စာတရားဝိပဿနာတရားများဘုံကြီးကြအခန်းအချိန်ကိုခါပြီးတော့ကျင့်ပနာယူကြတယ်အဲ့ဒါသာသနာနဲ့လည်းကျုံပြီးတော့သာသနာကိုကြိုက်တဲ့ပုဂ္ဂိုလ်များပဲဖြစ်ပါတယ်ဒါကြောင့်သာသနာနဲ့ကျုံပြီးတော့သာသနာမကြိုက်တဲ့ပုဂ္ဂိုလ်များပါရင်ဒီလိုတရားများနာပြည့်အောင်ဆွေးဆောင်ဖို့စီရင်ဖို့အကြံပေးဖို့မိတ်ဆွေကောင်းတဲ့မှာတာဝန်ရှိတယ်လို့တရားဥပမာစပြောပါရစေကဲမဏိကတက်ရှိပါသွားကြရအောင်မဏိကတက်ရှိပါမှာပထဝီဓာတ်ကိုအကျဉ်းပြောခဲ့ပြီအကျယ်ကိုတော့နောက်တရားထင်းကျွေးမိသားစုများကထုတ်လိမ့်မယ်မေတ္တာဘုဒ္ဓံအရေများစီရီကိုရင်အနတ္တမြင်လျင်နိဗ္ဗာန်ဝင်စီရီကိုရင်မှာအိတ်ခွေများလည်းထွက်ပါလေဘယ်ဆက်ခွေအဲ့ဒီမှာအကျယ်နာရဦးညတာအခုစုံအောင်ပေါ့ခွေအားလုံးပေါင်းလိုက်ရင်ဒါစုံလင်သွားအောင်လို့ဒါအစက်နဲ့ဟောပြနေပါတယ်အဲ့တော့နောက်ထပ်ပထဝီဓာတ်ပြီးတော့အာဘောဓာတ်ဖတ်တတ်တယ်အာဘောဓာတ်အာဘောဓာတ်ကိုတချို့ကရေးလို့ပဲသိတယ်ဒီလိုသိလို့မရပါဘူး ဒါလောကသိပါပဲဒါဆိုအဘုဒ္ဓကိုဘယ်လိုသိရမလဲဆိုလို့ချင်းဖွဲ့စည်းခြင်းနဲ့ယူစည်းခြင်းလို့သိဘယ်လိုသိရမှာတော့ဖွဲ့စည်းခြင်းဟေးဖွဲ့စည်းခြင်းသဘောနဲ့ယူစည်းခြင်းသဘောဟာအဘုဒ္ဓလို့သိပါဖွဲ့စည်းတာလည်းအဘုဒ္ဓပဲယူစည်းတာလည်းအဘုဒ္ဓပဲအဲ့တော့ဖွဲ့စည်းဖို့နမူနာလေးတစ်ခုတော့ပြောရအောင်မြင်သာယုံလေးပေါ့မြင်သာယုံလေးပြောရရင်အခုယောဂီတို့ဒီဖုံမှုန့်လေးကိုလက်နှစ်ခုသုံးခုလောက်ဆုလိုက်ပြီးတော့ရေနဲ့တမအောင်နေလိုက်ရှင်ရှင်တုံးဖြစ်မသွားဘူးလားဖြစ်သွားအဲ့တော့တမုံကြီးရှိနေတဲ့မြေမုံတွေဟာအခဲကြီးဖြစ်တဲ့ယောဂီအဲ့ဒါဖွဲ့စည်းသွားတာခေါ်တယ်နော်ကတ်သွားတယ်အဲ့ဒါတို့ချင်းအဲ့ဒီတမုံကြီးရှိနေတဲ့မြေပုံတွေကိုအတုံးကြီးခဲကြီးဖြစ်သွားအောင်ဘယ်သူကဖွဲ့စည်းပေးတယ်လဲဘယ်သူကကောက်အောင်လုပ်ပေးတယ်လဲလို့မေးခွန်းထုတ်ရအောင်အပေါ်ရဆုံးတော့အာအရှင်ပြအဲ့ဒါရည်နဲ့သွားနေလို့ရှင်ခဲဖြစ်တာပါရည်တဲ့ကြောင့်ဟုတ်လားရည်ကြောင့်ရှင်တုံးကြီးဖြစ်သွားတာဖုံးဖုံးနေရကတ်သွားတာလို့ဖြေလိမ့်မယ်မဟုတ်ပါဘူးဒါကအပေါ်ရအမြင်ပါပရမတ်အမြင်နဲ့ပြောမယ်ဆိုရင်အဲ့ဒီလိုတမုံကြီးရှိနေတဲ့ဖောပုံတွေအတုံးအလုံးခဲဖြစ်သွားအောင်ဖွဲ့စည်းပေးတာဟာအာဘောဓံပါတတ်တဲ့ဟဲ့အာဘောဓကဖွဲ့စည်းပြီးတော့အတုံးကြီးဖြစ်သွားတာအာလက်မကောင်ဘုရားရှင်ပြဒီမှာရည်တွေရှိလို့ပါဒါဆိုလွယ်လွယ်လေးပါအဲ့ဒီရည်တွေ6တောင်းရှင်တော်ကြီးကိုမိခင်လိုက်ပြီ6တယောက်သွားပြီးတဲ့ယောဂီတို့ရည်ရှိသေးလားမရှိပါဘူးသို့တော့ဖောပုံတွေကယောဂီများကံမြဲကတ်မနေဘူးလားဘိုးတော်မှာချစ်ပါလေ။ဩအဲ့ကြံမှာသေးကြတဲ့ရည်ရည်မှမရှိတော့ပဲပဲ။ဒါအာဘောဓကဖွဲ့စည်းပြီးတာ။တို့တော့အာဘောဓရုပ်ကိုမြင်လို့ရပါမလား။မရဘူး။ကံလို့ရပါမလား။မရဘူး။အတုံးလုံးခရုပ်ရှိပါမလား။မရှိဘူး။ဖွဲ့စည်းတဲ့သဘောလေးပဲ။တုံးကိုယူစည်းတဲ့သဘောဒါပဲ။အဲ့ဒါရုပ်တက်ပဲ။ဒါကြောင့်ဉာဏ်ကြီးမားတဲ့ပုဂ္ဂိုလ်များချက်ချင်းသိအောင်ဖြတ်ပြုံးမယ်။ဟောဒီဟောဒီရက်ကဒါနေလို့ဘုရင်တို့ကောတော်မှာဆိုတော့73ညဗိမာ14ညရှိပြီးသားမှာ15ညဒီမှာဥစဉ်5ညနဲ့ဒါအပြီးခေါ်နေတာဆိုတော့နေလို့မို့ခုဉာဏ်ရှိတဲ့ပုဂ္ဂိုလ်များလည်းချက်ချင်းသဘောပေါက်အောင်ပေါ့လေဒီတော့ဒီမှာယူစီးနေတဲ့သဘောနဲ့ဖွဲ့စီးနေတဲ့သဘောဟာသဘောတရားလေးဆိုတာဒီရုပ်တဲ့ဟာသဘောလေးပဲအတုံးလုံးခင်မို့တော့သိအောင်ဘာနဲ့ပြောမလဲဆိုရင်ဉာဏ်တရားနဲ့ကပ်ပြီးတော့ပြောအောင်ဧသောကမြင်သိတဲ့ကြားသိတဲ့တကားစိတ်တိတ်လောဘဒေါသမောဟမာနတရားပေါ့အဲ့ဒီနန္တရားမြတ်မှာယောဂီတို့အတုံးအလုံးအခဲအကြီးအဖက်အမုံမွားဆိုတာရှိသလားမရှိဘူးနော်နန်ဆိုတာတိတဲ့သဘောလေးဟုတ်လားအာယုံတိတဲ့သဘောလေးအဲ့ဒီတိုင်းမှာပဲတဲ့ယုတ်တဲ့28ပါးလုံးပရမယုတ်တဲ့28ပါးလုံးဟာဟောက်ပြန်တဲ့သဘောတရားလေးကြည့်ပါပဲနန္တရားကဲ့သို့အဲ့ဒီယောက်ဟာလည်းပဲအတုံးအလုံးအခဲအကြီးအဖက်အမှုအမွားဘာမှမရှိမှတ်လိုက်ပြီတော့အဲ့လိုသိရမယ်ပြည့်တယ်မမြဲဘူးဆိုတာအဲ့ဒီသဘောတရားလေးတွေပြည့်နေတာလက်ကြီးတွေဟုတ်လားခြေထောက်ကြီးတွေပေါင်ကြီးတွေခါးကြီးတွေခေါင်းကြီးတွေပြည့်နေတာမဟုတ်ဘူးဒီလိုသိတာဒါအင်မတန်ကြီးကြီးလို့ဩဒါဆိုရင်ဒါဖွဲ့စည်းတဲ့သဘောဒီလိုလေးကိုနောက်ယောဂီတွေအခုခန္ဓာကိုယ်ကြီးပေါ့ခန္ဓာကိုယ်သားတာဇပင်တစ်ပင်စကြည့်ပေါ့ခြံပင်လို့မခေါ်ဘူးလားခေါ်တယ်အဲ့ဒီဆံမြေဆိုတဲ့ဒရက်ပေါ့နော်တရက်ကြီးဖြစ်လာအောင်ဓာတ်ကလေးတွေပေါင်းပေးထားတာပဲပရမတ်ဓာတ်တွေပေါင်းလိုက်ရင်ဒါတရက်ပုံစံပညာကြီးပေါ်လာတာဒီတော့ဆံမြေလေးတစ်ချောင်းဖြစ်သွားအောင်အဲ့ထဲမှာလေမြူအမုံပေါ့အများကြီးပါတယ်နော်အဲ့ဒီဇမင်တစ်ချောင်းထဲမှာပဲပထဝီအာဘောတေဇောဝါယောဩနာကန္နာရထဩဇာအကုန်ပါတယ်မှရုပ်တဲ့28ပါးလို့အကုန်ပါတယ်ဒီ7ပါးကသိတာလေလို့ထုတ်ပြထားတာအကုန်ပါတယ်ဒီတစ်ပင်လေးတစ်ချောင်းနဲ့မှာအဲ့လိုမြေမုံဝေါများစွာကိုဆမင်ပုံစံတစ်ချောင်းဖြစ်သွားအောင်အာဘောဓကဖွဲ့စည်းပေးတာဒါကြောင့်ဇပင်လို့ဖြစ်လာတာဩလက်ဆက်သက်တော့အာဘောဓကအသားမုံဝေါများစွာမြေမုံဝေါများစွာတက်ပေါင်းများစွာကိုဖွဲ့စည်းပို့လို့ဆမင်ဖြစ်လာတယ်အဲ့ဒီအာဘောဓကဖွဲ့စည်းပြီးလို့ခြေတက်လက်တက်ဖြစ်လာတယ်အသားတွေအယိုးတွေအသွေးတွေခေါင်းတွေခြေလေးတွေဖြစ်လာတယ်ဩလက်ဆက်တတ်တော့ငါတို့ခန္ဓာတစ်ခုလုံးဟာအာဘောဓကဖွဲ့စည်းပြီးတဲ့သဘောလေးပဲလို့အလောက်သိထိုင်ရင်တို့တော့ပါပြီဒါဘောဓက်တေဇောတဲ့တေဇောဓက်ကဘူသဘောအေသဘော တိတဲ့ရှင်အောင်ပြောရင်ရင်းကျက်တဲ့သဘောပဲဟိုယောဂီတွေဦးဇင်းတို့အသက်ကြီးလာတော့မျက်စိတွေမှုံလာကြပြီနားတွေခိုင်းလာပြီဇဘင်တွေဖြူးလာပြီခါးတွေကုန်းလာပြီအရင်တော့လည်းတူသေးရဲ့လားမတူတော့ဘူးအိုလာတယ်လို့ပြောတာပေါ့တကယ်တော့ဒါတေဇောဓာတ်ကလောင်လို့ပါတေဇောဓာတ်လောင်နေတာတေဇောဓာတ်ဟာရှင်းကျက်တဲ့သဘောပဲမှပူတယ်အေးတယ်ဆိုတာရှင်းကျက်မှုကိုဖြစ်စေတာပါပဲရင်းကျက်သွားတာကတေဇောဓာတ်လို့မှတ်ပါအပူတယ်အေးတယ်ဟာရင်းကျက်ခြင်းဖြစ်စေတဲ့အကြောင်းတရားမတူလေတေဇောဓာတ်လို့ခေါ်နိုင်ပါတယ်ခေါ်ခြင်းတော့အဲ့တေဇောဓာတ်ကလည်းသဘောလေးပဲပူတယ်သဘောလေးနဲ့အေးတယ်သဘောလေးရင်းကျက်တဲ့သဘောလေးဒါပဲအတုံးလုံးပဲဘာမှမဟုတ်ဘူးတူတူပဲရုပ်ဓာတ်မှန်တယ်မြန်တတ်လို့သဘောတည်းကြည့်ပဲရက်ကတခုမီးလောင်လေမီးလောင်တဲ့ကယောဂီတို့မရှိလိုက်ဘူးမသိလိုက်ဘူးပေါ့မီးလောင်ပြီးမှသိရတယ်ဘယ်ရောက်ကမီးလောင်နေတောင်းနေမီးရဲ့ငိမ့်ပါမှသွားကြည့်ကြတယ်ဒီလိုအဲ့ဒီနေရာမှာမီးလောင်ထားတဲ့ပြာတွေတွေ့မယ်နောက်တစ်ပင်နေမီးကျွမ်းထားတာတွေ့မယ်အိမ်နေမဲနေတာတွေ့မယ်ပေါ့တို့တော့မီးရတော့သူမတွေ့ရပါဘူးဒါပေမဲ့လို့ဩဒီရက်ကအရင်ညကအရင်နေ့ကမီးလောင်သွားတာပဲလို့မသိနိုင်ဘူးလားသိနိုင်တယ်မိတော့မြင်လိုက်ရရဲ့လားမမြင်ပါဘူးသို့တော့မိလောင်တော့မှမသိဘူးလားမသိပါဘူးသိတယ်အဲမိလောင်ပြင်ကြည့်လို့သိတယ်ဒီတိုင်းမှာဦးဇင်းတို့ယောဂီတို့ငငယ်နဲ့မတူဘဲနဲ့ဇဘင်းတွေဖြူလာတာမျက်စိတွေမှုန်းလာတာခါးတွေကိုင်းလာတာနားတွေထိုင်းလာတာကရုဏီပြည့်လာတာသွားလို့လည်းမကောင်းတော့တာပေါ့အဲယောဂီတို့ကြီးမှတ်လိုက်စမ်းအဲတေဇောဓာတ်ကလောင်ထားတာယောဂီတို့တေဇောဓာတ်မိလောင်ပြင်ခန္ဓာကြီးပါတေဇောဓာတ်ကတော့မြင်လို့မရဘူးသဘောတရားလေးအဲ့လိုသဘင်တွေမျက်စိတွေမှုံပြီးတော့ကအသားရည်ရသား6ကပ်ဒီနေတွေတွန့်လာတာဟာရက်ွက်တခုမီးလောင်သွားတဲ့ကဲသို့ယောဂီတို့ရဲ့ခန္ဓာကိုယ်မှာလည်းဒီသောတက်ကနေ့စဉ်လောင်သွားတာပါမီးလောင်ပြင်းကြီးကိုကြည့်ပြီးတော့ဩငါတို့ခန္ဓာကိုယ်မှာနေ့စဉ်ဒီသောတက်ဟာလောင်ကျွမ်းနေတာပါလားသတိတစ်ချက်ဝင်လိုက်ချိန်မှန်ပြီလေဒါအဲ့ချာမှာတစ်ခါတည်းသိတာပဲဒီတော့ဒီသောတက်ဟာလည်းမြင်ကောင်းတဲ့အရာမဟုတ်ဘူးထိကောင်းတဲ့အရာမဟုတ်ဘူးသူလည်းအလုံးတုံးရဲ့အခက်အရေးပဲမှမပါမရှိဘူတဘောအေတဘောရင်းကျက်တဘောလေးပဲဒီလိုလေးမှတ်လိုက်ပါနော်ဝါရောတဲ့ဝါရောဆိုတာထောက်ကန်တဘောလှုပ်ရှားတဘောလေးပဲထောက်ကန်တဲ့တဘောနဲ့လှုပ်ရှားတဲ့တဘောကိုဝါရောလို့သိလိုက်ပါလေးဆိုတော့သွားမသိနဲ့ဘူးလေးလို့သိရင်တရားတဘောတဘောတရားမဆိုင်နဲ့ထောက်ကန်တဘောလှုပ်ရှားတဘောဆိုမှဒါတဘောတရားဆိုင်သွားတယ်အခုယောဂီတို့တရားနာဖို့ထိုင်မနေဘူးလားယောဂီတို့ထိုင်နေတဲ့ပုဂ္ဂိုလ်များကိုလေအောက်လန်ကြမသွားအောင်ဘေးလဲကြမသွားအောင်ရှေ့ငှိုက်မသွားအောင်ထောက်ကံပေးထားတာဝါယောဒတ်ဘာတက်လဲဝါယောဒတ်အဲ့ဒီဝါယောဒတ်ဘုသူကြောင့်ဖြစ်လို့စိတ်ကြောင့်ဖြစ်တယ်။အထိုင်အောင်မှာပဲဘုရားဒီဒိဋ္ဌိမှန်နဲ့ဓမ္မိကဓမ္မောင်းနဲ့ရောက်လာပြီတဲ့။ထိုင်နာရေထိုင်ခြင်းစိတ်ရေဘုသူရင်ဖြစ်ထိုင်စိတ်နဲ့ထိုင်ခြင်းဘုသူရင်ဖြစ်တော့ထိုင်စိတ်ကျင်ပေါ်တယ်လေထိုင်ခြင်းနဲ့စိတ်ပေါ်တယ်အဲ့ဒီစိတ်ကနေပြီးတော့ယောဂီလို့တကူလုံးဝါယောဓာတ်တွေပို့ပေးလိုက်တယ်ထိုင်ဖို့အတွက်ဝါယောဓာတ်တွေအကုန်လုံးပို့ပေးတယ်တကူလုံးဖြားပြီးအကျော်တရားနေပြီးတော့အဲ့ထိုင်နေတဲ့စိတ်ကနေပြည်တော်ဝါယောဓာတ်ကနေခါတဲ့ခန္ဓာကိုယ်ကြီးအောက်ပိုင်းကကိုယ်ကြီးကောက်ပြီးတော့အပေါ်ပိုင်းဖြောင်းသွားတယ်ဝါယောဓာတ်ကတောင့်ပေးထားတယ်အောက်လဲချမသွားအဲ့လိုထောက်ကံပေးတဲ့သဘောကိုဒါဝါယောဓာတ်လို့မှတ်ကြာဝင်ပြီးလမ်းလျှောက်ပြန်ပြီးတဲ့လျှောက်ခြင်းနဲ့စိတ်ရဲ့လမ်းသွားတာရဲ့ဟုတ်လားလျှောက်ခြင်းနဲ့စိတ်ကအရင်ပေါ်တာဒီမှာခြေတော့တည်းရှောက်တာအဲ့ဒါဝါယောဒကလှုပ်ရှားနေတဲ့သဘောလေးပဲသူလဲသဘောလေးပဲဘာမှအတုံးလုံးပဲဘာမှရှားမရဘူးတက်ကြီးလေးပါပဲအဲ့တော့အဲ့တက်ကြီးလေးပါကိုယောဂီတို့တန်ဝေကရအောင်ဦးဇင်းကမြတ်စွာဘုရားပေးတဲ့ဥမာတစ်ခုပြောမယ်တက်ကြီးလေးပါကိုဘုရားကဥမာပေးတာကမွေကြီးလေးကောင်တဲ့ပါလေးကောင်မွေကြီးလေးပါဗုဒ္ဓပြတဲ့ဥမာအာဒီဝုဒ္ဓဘောမှာတော့အချင်းချောအောင်လူရင်းလေးပေါ့ဘယင်တစ်ပါးဟာအင်မတန်အစိတ်ပြင်းတဲ့မွေကြီးလေးကောင်မွေးထားတယ်ဘယ်ကောင်ကကချက်ချင်းသေးတယ်တချို့ကောင်ကချက်ချင်းပြာကြတချို့ကောင်ကချက်ချင်းရည်ဖြစ်ပေါ့အဲ့လိုမွေကြီးလေးကောင်မွေးထားတယ်အခက်တာကဒီမွေကြီးလေးကောင်ကြွေးဖို့မွေးဖို့စောင့်ရဖို့ကိုလိုနေတယ်ဒါနဲ့မွေကြီးမရတဲ့တန်းမြင်တဲ့ဒီမွေကြီးတွေကိုကျေးဇူးတွေကိုဘုသူခိုင်းမလဲရှင်မင်းကြီးဒါအသက်နဲ့ရင်းမဲ့ကိစ္စကြီးလူကောင်းတော့မခိုင်းပါနဲ့လူမိုက်တွေခိုင်းပါပေးတယ်ကြပါသလူတွေခိုင်းတာကောင်းတယ်သူတို့ကငိုလဲအမှန်ငွေမကိုက်လဲသူတို့သေးမှာသူတို့ငွေကိုက်တဲ့ရင်ကိစ္စမကြည့်သူတို့ခိုင်းမှာဆိုပြီးတော့ပေးတယ်ကြပါသ ဆရာတော်သားတရားကိုထုတ်ပြီးတော့အဲဒီမွေတွေပြုစုရတာဝန်ပေးလိုက်ဆရာတော်သားမသိချာဩဘယင်မွေတဲ့မွေတွေဆိုတော့ဒါမွေကောင်းနေနေမှာဆိုပြီးတော့အားရပါရလေးသူကခါတဲ့ကိုယ်သက်ဆုံနေပြီးတော့ပြုစုချာတဲ့ရေချိုးပေးကြွေးမွေပေါ့ဗျာတကယ်တော့ပြည်သားများမွေကောင်းဟုတ်ပဲလားမွေစိုးတွေသူမသိဘူးမသိတော့မကြောက်ဘူးကြွေးချာတယ်မွေချာတယ်အမေစိတ်ကောင်းဝင်တဲ့အချိန်ဆိုတော့မွေမကြိုက်သေးဘူးဗျာအဲ့ဒီအချိန်မှာတဏှာကျင်နာတတ်တော့နန္ဒနာတယောက်ကအတိပေးချာတယ်တူတူတိတ်တိတ်ခါကြဆိုသားမင်းအကောင့်ထင်မနေနဲ့အဲ့ဒါမွေစိုးတွေလူကောင်းခိုင်းရင်အသေးမှဆိုလို့မင်းအသေးတန်ကြွေးတဲ့ပုဂ္ဂိုလ်ကိုခိုင်းတာမလုံးနဲ့ထွက်ပြေးဆိုမှသိချာတယ်အော်မလေးကြောက်စရာပါလားမင်းလေးကောင်တော်ကျွတ်နဲ့တကောင်ကိုက်လေချက်ချင်းတုံ့ပြန်နေသေးတာဟိုက်ကောင်ကိုက်ရင်မီလောင်သေးဟိုက်ကောင်ကိုက်ရင်ပြော့ခွေသေးဟာကုန်ပြောတာပေါ့ဒီကောင်ကိုက်လို့ချင်းအကျိုးတွေသေးသေးပုံပြောတော့မှသူကြောက်ပြီးတော့အဲ့မှာတင်မွေးလေးကောင်ပြစ်ထားပြီးတော့ထွက်ပြေးချာတယ်တဲ့အဲထွက်ပြေးချာတယ်လဲအောင်နောက်ကနေပြောလာယောဂီတို့ရေသူအရာလူယုံတယောက်လဲပါတဲ့နောက်ဒုဒသမ9ယောက်ရဲ့သူလူယုံတယောက်ရဲ့နောက်ကလိုက်ပြီးတော့တတ်ခိုင်းနေတဲ့ပြေးချာတယ်အရာပြင်းလွားရင်းနဲ့ရွာပြည့်တခုတွေ့တဲ့ရွာပြည့်ထဲမှာစားစရာရလို့ရညာလျှောက်တခါရှာတော့ရုပ်ကဘာမှတွေ့ချပါဘူးစားစရာဘာမှမရှိတဲ့အပြင်ဒီရွာပြည့်ကြီးထဲမှာလည်းပဲဓမြ၆ဘကနေ့စဉ်လာကြိုက်ပြန်သေးတယ်ကဲယောဂီတို့ချမ်းသာတဲ့အကွက်မြန်ရှိရလားရှိပါဘူးအဲ့မှာတင်းတဲ့သူကမြေလေးတခုကိုတွေ့တော့မှဟိုဘက်ကန်းကတော့ငါချမ်းသာမှာပဲဆိုပြီးတော့ရာသမြတေလေးဝါလေးဖောင်းပွက်ပြီးတော့ကုကက်ဟိုဘက်ကရောက်မှချမ်းသာတယ်တဲ့အဲ့ဒါဥမာနာပေးလိုက်တာဥမေယောနားထောင်လိုက်ဒါဆိုရင်ဥမေယောဘာလို့ဆိုရင်ရာဇဝတ္တသည်ယုတ်တို့မှတ်လိုက်စမ်းပုထုဇဉ်လူသာရာဇဝတ္တကပြောစုတယ်ပုထုဇဉ်လူသာအဲ့ဒီဘယင်မင်းတရားကြီးကတော့ကံတရားလို့မှတ်လိုက်စမ်းကံကလူနဲ့ပြမခွေကြက်ဝက်သူချခိုင်းတာသူလှုပ်ခိုင်းတာမွေကြီးလေးကောင်ဆိုတာခန္ဓာပါပဲယုတ်ကြီးတော့နော်ရတဲ့ရုပ်ခန္ဓာကြီးပါဟုတ်လားအဲ့ဒါမွေလေးကောင်ပဲတက်ကြီးလေးပါပေါ့ပထဝီအားပေါ်တည်သောဝါယုဒ္ဓယောဂီတို့မှမွေလေးကောင်မရှိဘူးလားရှိတယ်ခုယောဂီတို့အမြဲတမ်းရေချိုးပေးရတယ်ထမင်းကြည့်ရတယ်အလှပြင်းရတယ်အိုးဒုက္ခရောက်လိုက်တာနော်စာဘူတပ်ဖို့နေဖို့အမလေးအများကြီးပဲအဲ့ဒါဟာလေရာဇဝတ္တကမွေလေးကောင်လှုပ်ကြည့်တကယ်သူယောဂီတို့သည်ကိုယ်တက်တယ်မှမွေလေးကောင်ကိုပြန်လှုပ်ကြည့်နေခြင်းဖြစ်ပါတယ်ယောဂီတို့အဲ့ဒီမွေကမွေကောင်းမထင်နဲ့မွေဆိုးတယ်အမြဲတမ်းယောဂီတို့ပောက်တတ်ဖို့ပဲဒီဓာတ်ကြီးလေးပါးကလည်းဖောက်ပြန်ဖို့အာတိသုံးနဲ့သိဖို့အမြဲတမ်းသူကတော့ဟာတယ်လှုပ်ရှားနေတာတချို့ယောဂီတို့ရေဤတို့တခါတည်းလေခန္ဓာကိုယ်တွေတောက်တင်းပြီးသေသွားတာမရှိဘူးလားရှိတယ်နော်အကျိုးတွေပေါ့အဲ့ဒါပထဝီမွေကိုက်လို့သိတာလို့မှတ်လိုက်ပေါ့နော်တချို့ရတော့တခါတည်းဖြာနာပြီးတော့ခန္ဓာကိုယ်တွေမိလို့ပို့ပြီးတော့သေတာမရှိဘူးလားသေသောမွေကိုက်တာကြီးစမ်းကိုလှုပ်ကြွတဲ့မွေကကိုယ်ကြိုက်သွားတာပဲမသိကြဘူးအားရပဲတွေးလိုက်ကြတာဒီနေ့ဆိုကြောက်ကြเนาะကုသိုလ်လှုပ်ပြီးတော့ခန္ဓာစုမတောင်းနဲ့ပေါ့ဟုတ်လားခန္ဓာစုမတောင်းနဲ့နိဗ္ဗာန်သာစုတောင်းကိလေသာကုန်မရစေမညာပုညာရပါရစေနိဗ္ဗာန်မျက်မှောက်ပြုရစေဒါပဲစုတောင်းဘယ်ခန္ဓာတောင်းတောင်းတာငါမွေလေးပါတောင်းတာမှတ်ကြတော့ကြောက်ကြတော့ကြောက်အောင်လည်းမသိကြမွေမှမသိပဲနဲ့အခုသိသွားပြီလေဘုရားဟောခဲ့လို့တခါတူကြယောဂီတို့ရေချင်းကြီးဖြစ်တယ်တခါတည်းဘိုက်ကြီးတွေကရေတွေဘလောက်ပေါက်တော့ပေါက်တော့ကုန်းလည်းမရှိတော့သူသေးရတာပါဟုတ်တယ်မလားအဲဒါကကြအာဘောမွေကြိုက်တာတဲ့ဘာမွေကြိုက်အာဘောမွေကြိုက်တာတချို့ယောဂီတို့လာပြန်တယ်အကောင်းကြီးပဲဒကမတယောက်ဆိုအရာဖြစ်ပြီးသားမှာတာယာဝရီဘက်ကအသက်40လောက်ရှိသေးသမီးလေးရဲ့စိတ်အမလုံးလို့မို့သမီးလေးရဲ့လာတာလေးလာယူချတာညအကောင်းစားမနဲ့မှအိနာတက်ပြီးတော့ပြန်ဆင်းအင်းနဲ့လည်းရအောင်ခေါင်းမူးလိုက်တာဆိုပြီးတော့ခေါင်းမော်လဲချတခါတည်းတက်ပါတော့အဲ့40ပဲရှိသေးတယ်သူရောက်ကြတော့လိုက်မလာနဲ့ဦးဇွန်သားကမှတက်ပြောက်ဆံပေါ်လေးတရားတော်ဟောပါလို့မိကြီးတော့အုံနောက်ကျော်ပြက်တယ်ပြက်ထွက်သွားတာနော်ဒါတော့ဒီလေးရဖြတ်လိုက်တာပါပဲအဲ့လိုတရားကြမှတ်လိုက်ပေါ်တာဝါရောမွေကြိုက်တာဘာမွေတော့ဒီတော့ဒီတက်ကြီးလေးပါဦးဇွန်ကလှုပ်ကြည့်နေရတာမွေလေးကလှုပ်ကြည့်တယ်အတူတူပါပဲဟုတ်လားအဲ့ကြောင့်ဝမ်းသာမနေကြနဲ့နော်ခန္ဓာကြုံခံရအဲ့တော့အဲ့ဒီငွေလေးကောင်ယောဂီလှုပ်ဟာထွက်ပြေးတော့လဲပဲယောဂီတို့ရေနောက်ကဟိုကနေပြီးတော့လူယုံရဲ့ဟောလာလူသမား9ယောက်နောက်ကမလိုက်ဘူးလားလူယုံဆိုတာတဏ္ဏဗျာလူယုံကပါတဏ္ဏပါဘေးဘဝလူချင်းတဲ့တဏ္ဏကလူယုံကိုကတ်ပြီးတော့တတ်နေတာ ဒါကြောင့်ဘဝညာမလိုချင်ကြနဲ့နော်သူကဖြားရောက်နေတာဒါကြောင့်ကံတော်ဆရာတော်ကြီးကခပြားလေးနဲ့ဆုံးပါတယ်လေခရီးကရှိတဲ့အယူတွေစားရည်ကသိုးတဲ့ဘုရင်ယောဂီတို့အတွက်တန်တရာဖြစ်ရအင်မတန်ရှိတယ်ပြီးတော့သွားနေတဲ့ဘုရင်ယောဂီတို့အယူလေတဲ့ဘုရင်ဆိုအယူလေစားရည်ကသိုးတဲ့တန်တရာတို့ယူသွားတဲ့အစာရည်တာကလည်းသိုးလွယ်တဲ့အစာအစာတွေတဲ့လောကီကုသိုလ်ပြောတာဒါနသီလသမဏလောကီကုသိုလ်များယောဂီတို့ရေသိုးတယ်ဆိုတာခဏလေးနဲ့ကုန်သွားတာနဗီရဘကုသိုလ်တွေပြုတယ်ဗျာနဗီရောက်ပြီးတော့ဤခံစားပြီးတော့ကုသိုလ်ကကုန်မသွားဘူးလားအဲ့ဒါသိုးသွားတယ်လို့ပြောတာဆရာတော်ကြီးကပြောပြရအောင်ဇန်ဒီသမဏတွေအားထုတ်တယ်ဗျာမြန်မာသွားဖြစ်တယ်ဘာမြန်မာဖြစ်ပြီးတော့အဲ့ဇန်ကြီးတွေကုန်သွားတာကုသိုလ်လည်းကုန်သွားရောတချို့လည်းလူဘတချို့လည်းကတဆင်အပေကျသွားပြန်တယ်ပေါ့အဲ့ဒါသိုးသွားတယ်ပြောတာဒါကြောင့်ခရီးကရှေးအယူတွေစားရည်ကသိုးအဖော်ကသိုးတယ်ခေါ်သွားတဲ့အဖော်ကလည်းသိုးတဲ့လူမကြီးခေါ်သွားတယ်ပါခေါ်လဲဆိုတော့တဏှာအဖို့သူ့ခေါ်တာဘယ်မှာကောင်းတော့မှာလဲ။ဟိုဟာလူချင်းဒီဟာလူချင်းဟိုဘဝဒီဘဝလူချင်းနဲ့အဖို့ကလည်းဆိုးတာ။အမျိုးမျိုးကာမဂုဏ်အာယုန်တွေအလုံးနှောက်တာကြောင့်အစဉ်အတန်အနတ်အရာတာအတုထိတရားနှောက်လိုက်တာရုပ်ရဟုမျိုးကြီးကိုပိုဆိုး။ဘုဇဏကိုပြန်နမှုသွားတဲ့မဆိုးရင်တိုက်တိတ်ကဆရာဥဒ္ဒေနာပြုဝန်တာဩဝါဒဥဒ္ဒေနာနားထောင်နေ။ဘုရားတော်ကြီးတိတ်တိရပါတယ်။သာသနာ့ဘဝဥပုံနေတဲ့ဩဝါဒပြုနားထောင်တော့အားမရဘူး။ဒါပေမဲ့အဆုံးအောင်တိတ်လိုချင်တာကိုလည်းဥစဉ်တို့စာဖတ်တယ်ဆိုတာမှတော့အဆုံးအောင်ယူတာပါပဲအမြဲတမ်းဖတ်တယ်ဥစဉ်တို့အားကြီးမထားဘူးအဲ့ဒါဘုရားအဆုံးမဆရာတို့အဆုံးမနေ့စဉ်ယူတယ်ပေါ့ဆရာတို့ပြောချင်တယ်အေးတဲ့အရင်တုန်းကတော့ရုပ်ရှင်အောင်ပဲရှိတော့ကွာတဲ့အာဟုတုကအပြင်းမဲ့မှာဟာတဲ့ရုပ်ရှင်အောင်သွားကြည့်မှအာဟုတုဖြစ်တာတဲ့အခုတီဗီကူတွေလည်းပေါ်ရောပဲအာဟုတုကအလုံးလိုက်အိမ်နဲ့ဝင်လာတော့တယ်ရှင်ဝီတို့အိမ်ထဲကိုဝင်လာတာလေဆရာတို့သိတိမိတဲ့စကားပဲနော်။အဲယောဂီတို့နဲ့အမင်းညာပြောရင်ကြည့်ရင်ကြည့်မစွဲနဲ့ဟုတ်လား။နော်ဒါတွေပဲအချိန်နဲ့မကုန်သေးနဲ့ဘဝတူတူလေးဘာမှကြာတာမဟုတ်ဘူး။နော်ဒါကိုဘဝကိုတန်ဖိုးရှိအသုံးချခြင်းနဲ့ပုံပုံများအတွက်ပေါ့တတိပြုကြပါလို့မှားခြင်းပါတယ်။ဒါကြောင့်ခရီးကရှေးအယူတွေစားရည်ကတို့အဖို့ကသုတ္တနဲ့အမျိုးမျိုးကာမဂုဏ်အာယုန်တွေအလုံးနှောက်ထားကြောင်းအဘယ်ဘဝအခါခါရောက်တော်လဲလွန်မြောက်ဖို့ဝေးအဲ့တော့ကောင်းမွန်ကောင်းမအောင်ငါးပါးတွေအမြဲတမ်းနှောင့်နေတော့ယောဂီတို့မှလေအပေပုံခောက်ခါကရောက်လဲလွတ်ဖို့အဝေးတယ်တဲ့အပေပုံကလွတ်လူလာဖြစ်ဒီကောင်းမွန်ခဏပြန်ခံစားနှစ်သက်ဆွေးလန်းသေးတာအပေပုံပြန်သွားပြုံးရဖို့ဝေးလိုက်တာဒါကြောင့်အခုကြည်စမ်းဒီမိကဓမ္မရှင်မှဟောလာတရားမိသားနဲ့ဆုတို့စုပေါင်းပြီးတော့အပေပုံကလွတ်မဲ့အပေဘယ်တော့မှမကြမဲ့နိဗ္ဗာန်ပြိမဲ့တရားများမြတ်စွာဟောကြားနေပြီအဲ့ဒါရှောင်းလွှဲမသွားဘဲနဲ့ရအောင်ယူကြဖို့တိုက်တွန်းပါတယ်ဟုတ်လားအဲဒါကအတကြီးလေးပါးကိုမွေလေးကောင်နဲ့ဘုရားပဲဥမာလေးပြောတာဒါကြောင့်အရိယဘောကတဏှာတဲ့နောက်လူသတ္တမ၅ယောက်ဆိုတာမှတ်လိုက်အောင်ခန္ဓာ၅ပါးတဲ့လူသတ္တမ၅ယောက်ကပါတဲ့အေးအခုယောဂီခန္ဓာ၅ပါးရမထားဘူးလားအဲ့ဒါလူသတ္တမအရှင်းသူရှိလို့သေတာဟုတ်တယ်မဟုတ်လားအခုယောဂီတို့အားလုံးများတော့ပြန်သေမှမကြောက်ဘူးလားသေမှသာကြောက်တာလူသတ္တမတခါတည်းခေါ်ထားတာအဲ့ခန္ဓာ၅ပါးရှိလို့သေတာခန္ဓာ၅ပါးမရှိရင်ပြေပါဦးမလားပြေပါဘူးဒါပဲလူသတ္တမကဆိုခန္ဓာ၅ပါးအဲ့ဒါခန္ဓာစုမတောင်းနဲ့ပေါ့မသေးခြင်းအဲ့လူသတ္တမတွေပဲသူရှိရင်ပြေမှာပဲသူမရှိတော့မသေးတော့ဘူးအရှောင်ကြအဲ့တော့ဤဟိုဘက်ကိုကိုးတဲ့ဖောင်းဆိုတာဟာမိခင်၈ပါးဖောင်းဆိုတာပါလေအေးမိခင်၈ပါးခုဒီနေ့ကုနည်းတစ်ခုသက်သေလက်တွေ့ပြပါမယ်ကုတဲ့ပုဂ္ဂိုလ်များဟောလာနိဗ္ဗာန်ရောက်သွားပြီးတော့မကုတဲ့ပုဂ္ဂိုလ်များအပယ်လာဖို့နာတကန်တစ်ခုထုတ်ပြမယ်မှတ်မှတ်ရအမျိုးသမီး၂ယောက်ပါပဲနော်ဒါလက်တွေ့ရှိတယ်များယောဂီတို့ဒါတရားတွေအများကြီးနာသိတာတွေအများကြီးဝင်ထားတော့ယောဂီတို့ကဟိုအသိဉာဏ်တွေအများကြီးရှိပါတယ်။ဘုမာပြရလို့ချင်းတော့စာတွေတော့အများကြီးသင်ထားတယ်။ဒါမှမဟုတ်အဲ့ဒီစာတွေကိုတချို့ကအသုံးမချတတ်ဘူးတက်တော့တက်တာ။ဟိုစင်ကယောဂီတို့အသုံးချနေသင်ပြမှာဖြစ်ပါတယ်။ယောဂီတို့ကဒီတရားတွေသိထားကြပါတယ်။လက်တွေ့အသုံးချနေလေလုံနေတာဥစဉ်တို့သိတယ်။ဥစဉ်တို့ကလည်းယင်ကအဲ့လိုပဲတရားတွေအများကြီးနာအများကြီးဖတ်အများကြီးဆရာစကားဝင်တော့သိထားတယ်ဆိုတော့အသုံးချနေလေလုံနေတယ်။အဲ့ဒါဥစဉ်တို့တော့ကံကောင်းထောင်းပါစွာဘဂဝုဆရာကြီးဥချင်းရွှေရဲ့ဝိပဿနာတရားဝေပေါင်း390ရလိုက်တယ်ကံကောင်းလိုက်တာဒီကွေတွေပဲဆရာကြီးမရှိတော့ဘူးဒီတရားကလွန်လွတ်လိုက်မရခင်3လလောက်တည်းရတော့ဘဂဝုကမှပြတာဆိုတော့ဒီဘက်ကပုဂ္ဂိုလ်တွေမသိရဘူးကွေတွေကြံခဲ့လို့ကံကောင်းလို့ဝိသုဒ္ဓရဲ့နားလုံးကိုအသုံးချနေရသွားတယ်အဲဒီဝိသုဒ္ဓရဲ့ဒီမှာအမီးလေးဟောတာပါအဲ့ဒီတရားဝေကို တနည်းပတ်လုံးနာကျင်နေဆိုဥစ္စုံတို့ရှိမှဒါကူးယူနိုင်ပါတယ်ဒီတိမောင်မှာဖွင့်နိုင်ပါတယ်သူကထုံးစံတနည်းတနည်းတကူပဲဖွင့်ရတယ်တနည်းဖွင့်ရတယ်365ခုတနည်းပြီးမှတရားတစ်ပတ်ပြီးသွားပါတယ်နော်အဲဒါလည်းဒီမှာဖွင့်တော့ကိုယ်အိမ်မှာဖွင့်မှဆိုလို့ဥစ္စုံတို့ဆက်သွဲပါဟုတ်လားကိုယ်ဒီမကူနိုင်တဲ့ရင်လည်းငားပေးတယ်ပေါ့တခါငားရင်ဆယ်ကွေပေါ့ပြီးရင်တခါပြန်လဲပေါ့နောက်အပိုင်းကူးရင်လည်းရတယ်နော်စီဒီကွေဆိုရင်တော့ဒါအမေတတိကွေဆိုရင်တော့မကြပါဘူးဥစ္စုံတို့ဟိုဘက်ကြာမယ်သူကတော့62ချက်ဆိုတော့2,400လောက်ပဲကြာပါတယ်။ကက်ဆက်ကွယ်တော့3,000လောက်ကြာတယ်နော်။ဒါလည်းနာချင်းနာချင်းနာစေချင်းပါလေပေါ့နော်။ဦးဇင်းတို့ကိုယ်တိုင်လည်းပဲအဲ့ဒီကိုယ်ဒီနာမလက်တွေ့အသုံးချနေတယ်ပန်နေသွားလို့ပြည်သားများကိုထက်ဆင်ပြီးတော့ဝေငှပေးခြင်းဖြစ်ပါတယ်။ခံရတော့ဆက်သွားရအောင်ဒါဆိုလို့ချင်းဒါတက်ကြီး4ပါးပြီးသွားပြီနော်။ခန္ဓာ5ပါးပြီးမှအခြေပြောအောင်။နောက်ဆက်သွားမှာကဝဏဓာတ်ပါတတ်တဲ့ဝဏဓာတ်ဝဏဓာတ်ဆိုတာဟာအစိမ့်ရုပ်ကိုပြောတာဖြစ်ပါတယ်နော်။အဲ့ဝဏ္ဏတက်ကိုတခါပြန်တဲ့ဘလို့တော့လဲဆိုရင်သူကဥစဉ်တို့ဒူပါယုံလို့တုံးတယ်ဘလို့တုံးသေးလို့ဒူပါယုံနဲ့ဟောဒါဆိုလို့ရှိရင်ဝဏ္ဏတက်ရဲ့နောက်အရှင်းယုတ်ရဲ့ဒူပါယုံရဲ့မတူဘူးလားပြည်တယ်တူတယ်အခုအဲ့ဒီဝဏ္ဏတက်ဒူပါယုံအရှင်းကိုပြောရဒါဆိုရင်အရှင်းယုတ်ဆိုတာဘာလဲတဲ့အရှင်းယုတ်တော့မြင်ရတဲ့သဘောလေးပဲအရှင်းယုတ်ကဘာပါလဲမြင်ရတဲ့သဘောလေးကိုအစင်းရုပ်လို့မှတ်ပါတဲ့ဒါဆိုအခုပြောအောင်မြင်ရတဲ့သဘောလေးအဲ့ဒီညမှာအစင်းရုပ်ကိုလည်းပဲပြင်းညက်ဆင်ပြီးတော့ပရမတ်မြင်ဖို့လိုပါတယ်ကဲဆိုကြတဲ့ဦးစင်ကဟောဒီကနေပြီးတော့ပန်းလေးတစ်ခွန့်ညင်းစီပန်းလေးတစ်ခွန့်လက်နဲ့ကန်ပြမယ်ကဲဒီမှာယောဂီတို့ကဒီဟာလေးကန်ပြတယ်ပေါ့မြင်နားမို့လားမြင်တယ်ဘာကိုမြင်တယ်လဲမရင်လက်ကန်မွာအဖြူမြင်တယ်မဖြစ်ဘူးလားအေးအဖြူအောင်လက်ကန်မွာပေါ့အဲ့ဒါပြဉ္ညာမြင်လို့ခေါ်တယ်။ဘာမြင်လို့ပြဉ္ညာမြင်ပြဉ္ညာနဲ့မြင်တယ်များမှတ်ထား။ကိလေသာဖြစ်တာပဲ။ကိလေသာဟာဘဇုကြောင့်ဖြစ်တယ်လို့ဆိုရင်ပြဉ္ညာကြောင့်ဖြစ်တာ။ဒါကြောင့်ဘုရားကပရမတ်ကြီးဖောက်ခွဲပြီးတော့ဟောပေးတာ။ပရမတ်ကိုလည်းမြင်ရောနိဗ္ဗိတိကပြဉ္ညာတဲ့အဲ့မှာလည်းကိလေသာအလုံးစုံနဲ့အကုန်ပောက်ခွဲသွားတာ။သောတာပန်တည်းလေဆိုတာယောဂီတို့ကြီးလောဘဒေါသတွေကြံပါသေးတယ်သို့တော့အစစ်အမှန်မှာပွဲတော်တဲ့အတွက်ကြောင့်သောတာပန်လောဘဟာပုထုဇဉ်လောက်အာမချီတော့ဘူး။နော်သူလည်းပဲအိမ်အောင်ပြုပါတယ်။သို့တော့ဘုသူဇင်ကဒီမိကလေးမြတ်ရင်ပေးမယ်သောတာပန်မသေးဘူး။ရလေရောမရလေနေမယ်အဲ့ဒါပဲယောဂီဆို။အဲ့ဒါကိလေသာကြီးကိုယ်ရသွားတာခေါ်တယ်နော်။ငိုကြည့်။ဒါကိုဘုသူဇင်ရဲ့အမြင်ဆိုလို့ရှိရင်တရားမသိတဲ့ပုဂ္ဂိုလ်မျိုးတရားအဖြူရောင်လက်ကံကွာလက်ကံကွာငါမြင်တယ်ဒီလို။ဟောတရားသဘောသိတဲ့ပုဂ္ဂိုလ်ဆိုရင်ဒါယောဂီတို့အစင်းယုတ်မြင်တာပါမြင်တာ။အစင်းယုတ်မြင်တာ။ကဲအယူဆချင်းတူသေးလား။ကဲအရှင်ဘုရားဒါဆိုလို့ရှိရင်အရှင်ယုတ်ကိုမြင်နေဆိုတဲ့အယူအဆနဲ့လက်ကံမှာအဖြူကိုမြင်နေဆိုတဲ့အယူအဆဘာကွာလဲအများကြီးကွာတယ်လက်ကံမှာအဖြူလေးလို့ပြည့်ညက်ပေါ်တင်သွားရင်နှစ်သက်ရင်လောဘနှစ်သက်ရင်ဘာလဲခြေစမ်းမနှစ်သက်တော့ဒေါသတဲ့မနှစ်သက်တော့ဒေါသလက်ကံမှာအဖြူဆိုပြီးတော့မရှိတဲ့အရာကြီးကိုရှိတယ်လို့အတိမှန်ရင်မောဟကခြေစမ်းယောဂီကိုပြည့်ညက်ပေါ်တင်တာဟာကိလေသာတဘာဝအများကြီးဖြစ်မနေဘူးလားအေးကိုပြည့်စင်တဲ့ကိုမီးလောင်တာအဲ့ဒါတရားမသိတဲ့ပုဂ္ဂိုလ်များဒါဆိုရှင်ဘုရားအစင်းရုပ်လိုမြင်ပါသူတို့အစင်းရုပ်လိုမြင်ယောဂီတို့ပြည့်ညက်ကွာသွားပြီလက်ကံမှာဖြစ်မှရှိတော့ဘူးအစင်းရုပ်ဆိုတာသဘောလေးမြင်ရတဲ့သဘောလေးလေမြင်ရတဲ့သဘောလေးဘာမှအလုံးအတုံးပဲအမုံဘာမှမရှိပါလားသိလိုက်ပြီရောလက်ကံမှာဆိုတဲ့ပြည့်ညက်ကွာကြသွားတာနဲ့လက်ကံမှာဆိုတဲ့ပြည့်ညက်ကိုပြီးမှမှဖြစ်ရတော့လောဘဒေါသမောဟကိလေသာတွေတခါတည်းကွာချသွားပါတယ်ဗျာအဲ့ဒါဟာတရားအသိရဲ့တန်ဖိုးပဲလေဒီဆရာတို့ဒီမိတွေရေးခဲ့တာအဲ့ဒါလိုကြည့်တောင်ရေးခဲ့တာသို့တော်ဦးဇင်းတို့အခုသင်္ဍတရားမနာမီကလေဒီစာအုပ်တွေဦးဇင်းကစာဖတ်နိုင်ပါတယ်အကုန်ဒီပါပဲနားမလဲပါဘူးတကယ်မသိပါဘူးအဲ့ဒီတရားကိုနာပြီးမှကျန်တဲ့စာအုပ်တွေဘယ်လောက်ဖတ်ဖတ်ကျန်တဲ့တရားတွေဘယ်လောက်နာနာသိသွားပါတယ်ဒါကြောင့်ဦးဇင်းဟောတဲ့၅ညတာနဲ့မကျင်တဲ့ပြန်အဲ့ဒီတရားကိုလည်းဆက်လက်ပြီးတော့ပြည့်စုံနာယူပါတိုက်တွန်းခြင်းဟုတ်လားကြိုးစားကြပါဒါဆိုလို့ချင်းအရှင်ဘုရားဒါဆိုအစင်းယုတ်ရှင်များကအခုမှအစင်းယုတ်မြင်နေရည်လိုတော့အခုမှကြားဖို့တဲ့ဘုရားလက်ကံမှာကမ်းကြပြီးတော့ရည်လိုတာလက်ကံမှာမြင်နေဒါဆိုပြောမယ်တဲ့လက်ကံမှာဟိုတာမြင်ရုံမှန်ရင်လက်ကံမှာပျောက်သွားရင်မြင်တဲ့သဘောပြောင်းသွားတာလေးမှတ်ထားတယ်လက်ကံမှာဟိုတာမြင်ရင်လက်ကံမှာပျောက်ရင်မြင်တဲ့သဘောပြောင်းမမြင်ရတော့ဘောဗျာအဲ့ဒါဆိုလို့ချင်းအဲ့ဒါစကားကိုလက်ကံလက်ကံမှာဖြောင်းဒါကိုမီးရှို့လိုက်တို့ပြာတွေဖြစ်မသွားဘူးလားဖြစ်ပါပါဘုရားအဲ့ဒီပြာတွေဦးဇင်းကကင်ပြတယ်မမြင်ရဘူးလား မြင်ရတာပဲပြာမြင်ရတယ်လေအဲ့တော့စောစောကပုထုဇဉ်များထင်တဲ့ကဲ့သို့လက်ကံမှာဟောလာမြင်ရရုံမှန်ရင်လက်ကံမှာပြောက်ရင်မြင်ရတဲ့သဘောပြောက်မှာအခုယောဂီတို့မြင်ရတဲ့သဘောကပြောက်ကြလားပြောက်ပြားတယ်မြင်နေရတယ်မပြောက်ဘူးဒါထောက်သွားဖြင့်ယောဂီများဒီလက်ကံမှာကိုမြင်ခြင်းမဟုတ်အစင်းရုပ်ကိုမြင်ခြင်းအယောင်ကိုမြင်ခြင်းပါပဲဟုတ်လားအယောင်ဆိုတာသဘောတရားလေးပဲနော်ဒါလည်းပဲဗျာပြာကိုမြင်တာပါဆိုအဲ့ဒါဆိုရင်ပြာပြောက်ရင်မြင်တဲ့သဘောပြောက်ပါအဲ့ပြောက်ယောဂီတို့တခါတည်းခြေနဲ့လုံးချေအလုံးလေးဖြစ်သွားပြာမှုန်နေရှိသေးရဲ့လားရ
ှိပါဘ
ူးသို့သော်ပြာအလုံးလေးမမြင်ရဘူးလားမြင်ရတာပဲအဲ့ဒါမြင်တဲ့သဘောလေးပဲသို့သော်ယောဂီတို့အခုလက်ကံမှာဖြူတယ်ရကဲအဲ့ဒီလက်ကံမှာဖြူယောဂီတို့ဖြူတာလေးကိုကဲယူပြလို့ရပါမလားမရပါဘူ
း
လက်ကံမှာကြီးပဲပါလာမှာဖြူတဲ့သဘောကယူလို့မရဘူးဘာလို့လဲဆိုမြင်ရတဲ့သဘောလေးပါပဲကန်လို့မရပါဘူးယူလို့မရပါဘူးအမှုန်မှလည်းမဟုတ်ပါဘူးနော်မြင်ရတဲ့သဘောလေးပဲအယောင်လေးပဲအဲ့ဒါဟာအရှင်ယုတ်ဘာယုတ
်
ဟောဒါဆိုအရှင်ယုတ်ဆိုတာလည်းငါတို့ကြည်စမ်းရင်းတော့ပြည့်ညက်တွေပေါ်တင်းလိုလက်စားတတ်တော့အရှင်ယုတ်အယောင်ဆိုတာလည်းပဲမြင်ရတဲ့သဘောလေးပဲယူလို့ကိုင်လို့မရပါလားပထဝီတဲ့မာသဘောပြောသဘောသည်အတော်လောကအရေးပဲအမှုမဘာမှမရှိတကယ်သို့ဟောနာအရှင်ယုတ်ဆိုတာဒီလည်းပဲဩမြင်ရတဲ့သဘောလေးပဲအတော်အလုံးအခက်အရေးပဲအမှုမဘာမှမရှိပါလားလို့ပြည့်ညက်ယောဂီများကြီးရှင်ပြီးတော့ပရမဘောအဲ့လိုမြင်ရဓမ္မဝိပဿနာရှုတတ်ပါလေ။ငမုံရှုတတ်ပါအောင်။ငမုံပညာကြီးပဲရှုနေရင်တမထပဲဖြစ်တယ်ဝိပဿနာဖြစ်ဘူး။နောက်ဆက်သွား။ပြီးတော့ကန္တာပါတဲ့တို့ကန္တာအနံ့ယုတ်ယုတ်ရကိုထင်ရှားသေးတယ်။အနံ့ယုတ်ဒီအရှင်အောင်ယောဂီတို့ခါတဲ့ခွဲရတယ်ပေါ့သူကတော့ခါတဲ့နှစ်ခုထန့်နေတာဟုတ်ပြီခွဲပြားတယ်ပညာနဲ့ပရမတ်ကထန့်နေတော့နော်ဒီပရမတ်ကိုပညာကဖုံးတာဟုတ်။အဲ့ဒါကူအော်အရှင်ရဆိုတာဟာဖြူတာဆိုရင်ဖြူတဲ့သဘောလေးဟာယူလို့မရပါလားအယောင်လေးမြင်ရတဲ့သဘောလေးပဲဒီလိုတည်ပါပြီအခုယောဂီတို့ကန္နာကြပိုးရှင်အယောဂီတို့ရှိမှာကဲညက်တဲ့ဖြူတုံးလေးတုံးချထားလိုက်မမွှေးဘူးလားယောဂီတို
့
ဒါမွှေးတယ်ဆိုရင်အနံ့ရတာပါပဲဘာအနံ့လဲဆိုညက်တဲ့ဖြူနံ့ဒီလိုမပြောဘူးလားအဲ့ဒါပြည့်ညက်ပေါ်တင်နေတာတကယ်တော့ညက်တဲ့ဖြူကနံနာမဟုတ်ပါဘူးတဲ့အနံ့ယောက်ကနံနာဘာနံ့အနံ့တဲ့သဘောလေးပဲကန်လို့မရပါဘူး။နန်းနေတာပဲရှိတယ်။ဒါပဲ။ဒါတို့ရှိမှနေတပီလုံးကြီးကနေတပီလုံးကြီးကပြညာမရှိဘူး။အဲ့မှာအနံ့ရုပ်လေးနဲ့နန်းနေ။အနံ့ရုပ်လေးကကန်လို့မရဘူး။တကယ်ရှိတော့အနံ့ကန္ဓာရုပ်ကကန်လို့မရဘူး။ယူလို့မရဘူး။မြင်လို့မရဘူး။နန်းတာပဲရှိတယ်။မွေးတာပဲရှိတယ်။အေးတကယ်မရှိတော့ပြညာတုံးရကန်လို့ရတယ်။ဘယ်တော့ခက်တဲ့တရားလဲ။ဒါကြောင့်ဘုရားဘုရားဖြစ်စားတော့ကလူလူဒီတရားတွေဟောရတယ်မဆိုတော့ဟောညစ်တွေပျောက်သွားကြတယ်။မာတိတွေကနည်းနည်းလိုက်တာလူရကိလေသာတွေများဉာဏ်ကခေါင်းပါမဟောတာပဲကောင်းထင်ပါရဲ့ဆိုပြီးတော့အဲ့ဒါအားလျှော့သွားဘူးတည်းတယ်အတဟံပတိမြေမာကြီးမနေလာတောင်းမှလို့ပြန်ဟောချတာတဲ့ဦးဇုံနဲ့ယောဂီတို့ဒီလိုတရားဟောတာနေရာတန်းမဟောပါဘူးယောဂီတို့ကဲသို့ဝိပဿနာနာနေကြဝိပဿနာရှုပွားနေကြယောဂီများကတော့ဟောပါတယ်ဦးဇုံနောသိဆိုလို့ချင်းဒါအခြေခံများတာဆက်ဟောပါတယ်ဒါကြောင့်ဒီအခြေခံမရှိသေးတဲ့ပုဂ္ဂိုလ်များပါရင်လည်းဒါအာဒီအာမလျှော့နဲ့နာဒနာကြာတော့ကြာတော့နားလည်လာတယ်ဟုတ်လားဘုရားမချက်ချင်းနားမလဲဥဒ္ဓရချက်ချင်းနားမလဲပါဘူးများများနာများများရှိပါတော့သိလာတာပါအဲ့တော့မှတ်ပေါ့ပါရမီဆိုတာဟာမိုးကြွေကိုမဟုတ်ပါဘူးလှုပ်ယူมาရပါတယ်နော်ပါရမီဆိုတာသူ့လိုလိုဖြစ်လာရဲ့လားမဖြစ်ပါဘူးလှုပ်ယူသွားတာပါနော်ဒါကြောင့်နာယူပါသူ့ဘောင်သိလာလိမ့်မယ်အဲ့ဒါဆိုတော့သိလာပြီးတော့အနံ့ရုပ်တက်ဆက်တတ်တော့ဒါနာတဲ့သဘောလေးပဲကြောင်နာနိုင်တော့ပါပြီနော်ဆိုတော့သူလည်းပဲဘောနအစိယုတ်ကဲသို့အတုံအလုံးအခဲအည်အပတ်အမုံမရှိပါဘူးနန်းနေတဲ့သဘောတရားယုတ်ကလေးပါပဲဒါလေးမှတ်လိုက်ဟောယတာတဲ့အယတာယုတ်ယတာယုတ်လည်းပဲယောဂီတို့ရေသူလည်းပဲရှာရဲ့အလေထိလိုက်ရင်ပေါ်လာတဲ့အယတာသဘောလေးပါပဲအဲ့ဒီအယတာဟာလည်းပဲအတုံလုံးခဲအည်ပတ်အမုံပါမရှိပါဘူးဥပမာဒီယောဂီတို့ခဉ္ဉေခဲတလုံးရှာပေါ်တယ်မဲ့ခြိုးတဲ့ယတာမပေါ်ဘူးလားပေါ်တယ်အဲ့တော့ယောဂီတို့ထင်တာကလားဒါအရသာဟာထဉ္ဉေတုံးကြီးဆိုရင်တော့မှားပဲပြည့်ညက်ဖို့တင်သွားတာပဲထဉ္ဉေတုံးကြီးကပြည့်ညက်ပေါ်လာတဲ့အရသာလေးကပရမတ်နော်အဲတော့ပရမတ်အရာယောဂီများပြည့်တယ်မမြဲဘူးဆိုတာဟာထဉ္ဉေတုံးကြီးမဟုတ်ပါဘူးအဲအရသာယောဂီလေးကပြည့်နေတာဒါလေးသိပါရတာပြီးတော့ဩဇာနောက်ဆုံးတော့ကပါပါလေ
း
ဩဇာကအစီနဲ့အစီလို့ပြန်တယ်တကယ်တော့အစီနဲ့စိတ်မှမဟုတ်ပါဘူးအဲလိုပြန်လာတဲ့သဘောတရားဆက်အောင်ပြန်မဆိုလို့ရှိရင်ဒီလိုပြန်ရလိမ့်မယ်တဲ့ ယုတ်ဟောင်းချုပ်တဲ့နေရာမှာယုတ်တဲ့အစာထူတော်သဘောတရားကိုဩဇာတယ်လို့မှတ်ပါဘူး။ဘုရားယောဂီတို့နေ့စဉ်ထမင်းနဲ့မစားဘူးလား
။
စားတယ်။အဲ့ဒီစားတဲ့အခါမှာအဲ့ဒီထမင်းနဲ့မှာပါတော့ဩဇာတံများကဘုရားယောဂီတို့ဦးဇင်းတို့ရဲ့ခန္ဓာကိုယ်မှာရှိတဲ့ယုတ်တဲ့မှာရှိတဲ့ပျက်စီးတော့ပထဝီအာဘောတေဇောဝါယောနာခန္ဓာရတာပေါ့ဗျာ။အဲ့ဒီယုတ်တဲ့အလုံးကအမြဲတမ်းပြည့်နေကြတာမမြဲဘူး။တစ္ဆကံမှာအကျုံပေါင်းဂရေ9800ကျပ်တို့ပြည့်ပြက်ပြီးတော့ဘာလို့ချက်ချင်းမသိတော့ဘယ်ပေမာတို့နေ့စဉ်စားသောအာဟာရမှာပါသောဩဇာတက်တွေကချုပ်သွားတဲ့ရုပ်ဟောင်းနေရာတွေမှာရုပ်တည်တဲ့အစာထုတ်ပေးပါတယ်ဗျာ။အဲကြောင့်မသေးတာ။အဲကြောင့်ယောဂီများကအဲ့ဒီလိုအစာထုတ်ထုတ်ပေးတာကိုညံနဲ့ချက်ပြပြီးတော့သိရတယ်။အဲ့လိုသိတာနဲ့တဏှတိစင်ကြီးပြတ်သွားတယ်။ဒါကြောင့်ဆိုတယ်လေအနေဆမမြင်အောင်တဏှတိဖုံးတယ်။အနေဆမမြင်အောင်ပါဖုံး။
တဏှ
တိဆိုတော့ဖြစ်စဉ်ကြီးကဖုံးနေတာ။အခုဖြစ်စဉ်ရောယခုဖုံးကြီးကခွာပြနေပြီလေ။ဖြတ်ပြနေပြီ။ဩဘုရားဟောတည်သောဝါယောနာကနာရတာဩဇာဆက်တဲ့တက်တည်းဟာရုပ်တည်းဟာနာနေကုန်ပေါ့အမြဲတမ်းပြက်နေတယ်သို့တော့အဖြစ်ပြက်ကမြင်လုံးအကြည့်တော့ငါတို့မှာကပြက်တယ်လို့မသိတော့ဘူးမြဲတယ်မှန်လို့ခုတော့သိသွားပြီဘုရားကနှီးပေးခဲ့ပြီတစ္ဆကံအတွင်းမှာကိုပဲအချိန်ပေါင်းဂရေ9000ကျပ်ပြက်နေဆိုပါလားဉာဏ်နဲ့သိရင်တော်ပြီယုတ်ကတော့သိဖို့လိုတာဒါပါပဲနော်အမြဲပါဘူးတတိယရတယ်အဲ့တော့ဒီအဖြစ်မြင်လုံးအကြည့်တော့ဥမာသူဆောင်းရရင်ဖြောင်းတဲ့တယ်ထွန်းလိုက်ပြအခုဒါခန္ဓာကြီးတို့ဖျောင်းနေထွက်လိုက်တယ်ပေါ့တဏှာကြီးခံတော့ဖျောင်းနိုင်လေးပေါ့ခန္ဓာကြီးနဲ့10မိနစ်မှာသွားကြည့်လဲမိတော်လေးမတွေ့ရဘူးလ
ား
ခန္ဓာကြီး10မိနစ်သွားကြည့်မိတော်မတွေ့ရဘူးလ
ား
ပညာနဲ့မကြည့်ဘဲနဲ့အပေါ်ရန်ကြည့်မယ်ဆိုရင်တော့မိတော်ကလေးဟာမြဲတယ်လို့ထင်ရပါတယ်ခန္ဓာကြီးကမိတော်လေးဒီမိတော်ပဲခန္ဓာကြီး10မိနစ်လဲဒီမိတော်ထင်တယ်ဒါကြတော့ပညာနဲ့ကြည့်လို့မဟုတ်ပါဘူးမဟုတ်ပါဘူးပြောင်းလဲနေပါတယ်ဘလို့ပြောင်းတော့ဒီလိုပြောင်းနေတဲ့အဲ့ဒီပထမဆုံးခန္ဓာကြီးမှာမြင်နေရသောဖျောင်းတိုင်မိသည်ခွန်တိုင်ပါတဲ့ငြိမ့်ပါပါမရှိတော့ဒါဆိုချင်းများခွန်တိုင်တမင်းမှာမြင်တဲ့မိကအဲ့ဒီမိကနောက်ထပ်ဖျောင်းသားကိုလောင်းတဲ့မိပထမဖျောင်းသားကိုလောင်းတဲ့မိသည်ပထမလောင်းတဲ့တမင်းငြိမ့်ကြောက်သွားသို့တော့အဆက်ဆက်ကဒါမြင်ပါတယ်အဖြစ်ပြက်ကမြင်တယ်ဖြစ်တာလည်းမဖြစ်တာလည်းမြင်တော့ကြတော့နောက်ထပ်ဖျောင်းသားကိုလောင်းတဲ့မိကိုရှေ့ဖျောင်းသားကိုလောင်းတဲ့မိလို့အထင်မှားခြင်းဖြစ်ပါတယ်အဲ့ဒီနေရာမှာတန်တတိခေါ်ပါတယ်ချစ်စင်ကြီးကဖုံးနေတယ်ကိုကတော့ဉာဏ်နဲ့ကြည့်မှမြင်ပါတယ်အဲ့ဒါဝိပဿနာကိုဉာဏ်လို့ပြောတာကျုပ်တရားမှာအဲ့ဒီလိုပြတ်နေပါတယ်မကြည့်နိုင်တော့တစ်ဆက်တည်းသိတဲ့ကြည့်တဲ့တော့ကြောင့်မမြဲဘူးမမြဲဘူးလို့သိတာနဲ့ကိလေသာချက်ချင်းနှဲသွားပါတယ်ယောဂီတို့ဒါဆိုယောဂီတို့အဲ့ဒီနေရာမှာလက်တို့အတုံးကြတဲ့ကိုပြောကြရအောင်ဒီမှာမပါတော့ထက်ပြရမှာကတတ္တာယုံနဲ့ပါပါလေ
တ
တ္တာယုံမြန်မာလိုပြောရင်တော့အတ္တံယုံဘယ်လိုပြောမလဲအတန်ရုပ်ပေါ့ဗျာအဲယောဂီတို့အခုတခြင်းတန်ဆိုင်းတန်ပုံတန်မကြရဘူးလ
ား
ကြားရတယ်အဲ့ဒါပြည့်ညက်ပေါ်သွားမတင်စေနဲ့ပေါ့ဆိုင်းတန်ပဲပုံတန်ပဲအဆူတော်တန်ပဲကာတန်ပဲဆိုပြည့်ညက်ပေါ်တင်လို့သွားပြီတော့နှစ်တရင်လောဘမနှစ်တရင်ဒေါသအမတတိမောဟတခုမှမလုပ်ဘူးပို့လုံးလိုက်တာအဲကြောင့်တကယ်သိပါလို့ရှင်အဲ့တော့ရုပ်တို့မှတ်လိုက်ပေါ့ဘာသာကြားကြားအတန်ရုပ်လို့သိလိုက်ပါတန်ကြကြဘယ်လိုသိမလဲတို့တို့ဟိုမာစီယာတို့တို့ကြတာကြားတယ်လို့သိခိုင်းတယ်ပေါ့နော်ဟုတ်လားကြားရင်ကြားတယ်ကတူတူပဲကြားတယ်လို့ပဲသိသိအတန်ရုပ်လို့သိသိရုပ်တို့အတူတူပဲရှင်နေရတာအမှန်အတူတူပဲဗျာရှိရှိအတန်ရုပ်လို့သိရင်လည်းသိလိုက်ပါတော့မဟုတ်ကြားတယ်လို့သိရင်လည်းသိလိုက်ပါအဲ့လိုသိလိုက်တာနဲ့လောဘဒေါသမလာတော့အမှန်သိပါလို့အဲ့တော့ကြားတယ်ဆိုတာအတန်မလို့ကြားတာပေါ့အဲ့တော့အတန်ဆိုတာပုဂ္ဂိုလ်တော်မဟုတ်ဘူးအလုံးတုံးပဲမဟုတ်ဘူးကြားတဲ့သဘောလေးပဲအဲ့လိုအတန်းလို့သိလိုက်တာနဲ့အတန်းရုပ်လို့ဉာဏ်နဲ့သိလိုက်တာနဲ့မမြင်ဘူးလို့သိတယ်။အော်နားကြည့်ရောမမြင်ဘူးလည်းသိတယ်။အတန်းရုပ်မမြင်ဘူးလည်းသိတယ်။ကြားသေးသေးရမမြင်ဘူးလည်းသိပါတယ်။သိတော့ဘာလဲသိလို့ချင်းကိလေသာကင်းသွားတာပေါ့။ကိလေသာမကိလေသာမကင်းရင်တော့ယောဂီတို့ရေအဘယ်သာဖြစ်ဖြစ်သာမကြပြေတော့။ဒါကြောင့်ဦးဇင်းမင်းညာကပြောခဲ့ပြီလေ။တရားမသိတဲ့ပုဂ္ဂိုလ်လည်းအစင်းအတန်းအနှံ့ရတာအတွေ့အထိတွေ့အောင်အောင်ချောက်ပါကိုခံစားတာပဲ။ခံစားတာပဲရှောင်လို့မရဘူး။တရားသိတဲ့ပုဂ္ဂိုလ်လည်းအတရားချောပါခံစားတာပဲရှောင်လို့မရဘူး။နေ့စဉ်မြင်နေရတယ်လေစားနေရတယ်သွားနေရတယ်ကြားနေရတယ်ရှောင်လို့မရပါဘူး။အဲ့တော့မှတ်ထားပေါ့။တမထသမားကရှောင်ရတယ်ဝိပဿနာရှောင်ရမလို့ဒဲ့တိုးလိုက်။အမှန်သိဖို့ပဲလို့။ဒါကြောင့်ဦးဇင်းတို့တာဝတိယမှာလူရဲ့ခုနှစ်ပြည်မှာ၅ကြိမ်ဟာယောဂီတို့ဖို့လင်းပြောရင်ဘုရားလက်ထက်ကကြိတ်တာဆိုတာမရှိဘူးလေ။ဒီခေတ်ကျမှာပေါ်တာပါ။ဒါကြောင့်ကြိတ်တာဝင်မှတရားရမယ်ဆိုတဲ့အယူဆကြီးဖြောက်လိုက်ပါ။ဝင်နိုင်တော့ကောင်းတယ်။ဘဝနဲ့လေတေချာနာကိုယ်မှာကိုကြည့်ရပါတယ်။ဟုတ်ရပါတယ်။အဲ့တော့အဲ့မှာ အရိယာ၅ကတိရှိတဲ့ခြေစဉ်အဲ့လိုပဲနာကြကိုယ့်ရမကိုကိုယ်စီဝါကိုကျန်ကျင်းနေတာပြစ်ဆံပြီးသွားကြတာရာဇကြုံမှာဆိုလူကြီး၉ကတိ၇ကတိအရိယာကျန်နေတာမဟုတ်ဘူးဖြစ်ကုန်ကြတာရုပ်စနာရဲ့၇ကတိဒါပဲအရေးတာအကုန်သွားဝင်နေလို့ချင်းအဲ့နိုင်ငံကြီးပစ္စည်းရရောက်တာမဟုတ်လားဘယ်သူမှမဝင်ပါဘူးဗျာတေချာနာကြပြီးတော့နေရရရောကိုနေရာကိုရှိကိုနေပြစ်ဆံပြီးသွားတာအထင်ရှားဆုံးတော့တို့ရဏမင်းကြီးကြည့်လိုက်ယောဂီတို့လုံးဝယဟန်လည်းမဟုတ်ဒုမလည်းမဟုတ်ပါဘူးဘုရားရှိရာတရားနာကိုနိုင်ငံအုပ်ချုပ်ရေးနဲ့ရှုပွားနောက်ဆုံးဘုရင်အဝိဇ္ဇာတဲ့နိုင်ငံအုပ်ချုပ်ရေးနဲ့ပဲယဟန်တာဖြစ်သွားတာဒီလိုဦးဇင်းပြောပြီလေခန္ဓာဆိုတာရိပ်တာပဲတဲ့ခန္ဓာဆိုတာပါကိုယ်ပါရှုအမြဲတမ်းပါတယ်ဟုတ်တယ်မဟုတ်လားမရှိရင်တော့ယောဂီများရိပ်တာတဲ့သွားဘာမှမရှိဘူးဆိုရင်လက်ကားဘာမှဖြစ်ပါဘူးရှုပွားဖို့ပဲလိုတယ်ပေါ့ဘုပြောကြရအောင်အဲ့ဒီတရားမတည်သောပုဂ္ဂိုလ်ကဟောဒီအာယုံ၆ပါးကိုအပယ်ရိက္ခာဖြင့်အသုံးချပါဝန်စားနားထောင်အောင်အဲ့ဒါပြည်တန်သာမတယောက်ပေါ့သူကအင်မတန်မှချောမောလှပသူ့ကိုတညတာပြောပါကြငွေများစွာပေးရအဲ့ကျတော့တော်ရတယ်မပြောပါနိုင်ဘူးများတော့မင်းကြီးမင်းသားတွေပဲပြောပါကြတယ်အဲ့ချိန်မှာဆင်းရဲနှွမ်းပါသောစောင်းသမားတယောက်ကလည်းပဲသဘောကျနှိမ့်ချိုက်တော့ဒီမျိုးသူကြီးပြောပါကြသူ့မှာငွေတော်တော်လာနှစ်တော်ကြာကြာစုဝါကြာတဲ့အဲတညတာပြောပါကွင့်ငွေလည်းပြည့်စုံရောအလုပ်ပဲပတ်စံသွားပေးပြီးတော့ပြောပါကွင့်တောင်းတော့ဘုန်းမကမာနာကြီးရဲ့အဲ့မှာတဲ့သူ့မတန်မရာပြောလွတ်တယ်ငင်းနဲ့ငါနဲ့တန်းသလားငါကမင်းကြီးမင်းသားတွေလားပြောပါတဲ့ပြည့်တန်ဆာမဆိုပြီးတော့ငေါ့ငန်းပြီးတော့ဆွဲထုတ်ပတယ်ပေါ့ဗျာအဲ့မှာတဲ့စောင်းသမားကစိတ်နာသွားတယ်ဒေါသဖြစ်သွားတယ်ညလုံးတရားမသိတဲ့ပုဂ္ဂိုလ်ချင်းမှာပဲသီးကြသေးတာပေါ်ဆိုပြီးတော့ညလကောင်လဲရောက်ရောအဲ့ဒီပြည်တန်ဆာမအိမ်နဲ့ကလန်းမလန်းမကန်းကပေါ့ဗျာသူကစောင်းတီတားကျွမ်းတော့ကိုစောင်းတီပြီးတော့တချင်းဆိုပဲတချင်းဆိုကလည်းတားကောင်းသူရဲ့အတန်ကလည်းကောင်းစောင်းတန်ကလည်းကောင်းတော့အဲ့ဒီမှာတဲ့ပြည်တန်ဆာမစောင်းတန်လဲကြာရုပ်တွေနှစ်သက်သွားလိုက်တာအမလီကောင်းလိုက်တာကောင်းလိုက်တာပေါ့အဲ့ဒါနားတော့အားမရဘူးအတန်ကိုခါတဲ့နီးတဲ့နီးချင်တော့ခါတဲ့အားနာလေးမျက်စိလေးမှိတ်ပြီးတော့ခါနာလေးနဲ့ခါတဲ့ဆွရင်ဆွရင်နဲ့ဖြည်းဖြည်းဖြည်းချင်းနဲ့သူကဒီနီးတဲ့နေရာကိုသွားတယ်ပေါ့အိမ်ပေါ်တက်ကနေပြီးတော့ညထက်အိမ်ရန်လေးသွားနေတော့မျက်စိလေးဖွင့်မကြည့်တော့ဒီအတန်အောင်ပြောက်တော့မှကြောက်နေတာလေဒီအတန်ဆွနေတယ်ဆွနေတယ်လူကြီးတို့ရေသူ့မှာအတန်ရုပ်လို့သိရလားကြည်စံပြည့်ညက်ပေါ်နေတာစောင်းတန်နဲ့ယောက်ျားတန်နဲ့မှန်ရဲ့လားမှားတယ်အတန်ရုပ်ကိုသူဒီစောင်းတန်လို့လည်းအထင်မှားတယ်ယောက်ျားတန်လို့လည်းအထင်မှားတယ်။တွားရောဂီလို့ပြည့်နေပေါ်တင်တော့ဆွဲရောကောင်းလိုက်တာယောက်ျားတန်လေးตายလိုက်တာစောင်းတန်လေးตายလိုက်တာဆိုခါလေးမျက်စိလည်းခွင့်မကြည့်ရတဲ့နီးအောင်ပေါ်လေးနားလေးတို့တို့တို့တို့သွားနေအဲ့ဒါရေတာပြင်းနေရောက်ရောအရှိန်တုံးပြီးတော့ပြင်းနေဘောကန်အောက်ဆောက်ထိုးကြပြီးတော့လေပင်ကျိုးသေးချာတယ်။လောဘနဲ့သေးတော့ဒါပြိတ်တာပုံသစီသေးတော့ဖြစ်ရမှာပေါ့။အဲ့ဒါဟာယောဂီတို့ရေအောင်၆ပါးကိုကြည်စံအပယ်ရိက္ခာဖြင့်အသုံးချသွားတာမနစ်နာဘူးလား။နစ်နာတယ်နောက်တရားပါကြတော့ယောဂီတို့အတုခိုးเสียရပေါ့ဒါကရှောင်ရကူဆောင်းတယ်ပြောကြအောင်ဆိုတရားသိတဲ့ပုဂ္ဂိုလ်ကြတော့အဲ့ရောင်၆ပါးကိုနိဗ္ဗာန်ရိက္ခာဖြစ်အသုံးချတယ်ဘာဖြစ်အသုံးချအဲ့ဒါကတော့သီရိဏမှာတောကမင်းရဲ့မိဖုရားကြီးတရားဘသူတော်ကောင်းမကြီးပေါ့ဖခင်လည်းမိကြချပါသူလည်းပဲနော်ဒါတခါတော့သူတို့ရဲ့ဥယျာဉ်တွေကနေကရဝိနဲ့ဟာတုံကျူးလိုက်တာတာလိုက်တာတယ်ကရုနဲ့အတန်ကသာဝေဒီမာရမေဆိုဗျာတောင်းကရဝိငှက်တန်နဲ့နှိုင်းချင်ကြပါတယ်။အာရှင်မြတ်ဘာလို့သာဝေဒီနှိုင်းချင်ရလို့ဆိုတော့အမှန်ကတော့တခြားမြတ်စွာဘုရားအတန်ကိုတခြားနှိုင်းချင်စရာအတန်ဘာမှမရှိလို့ဒီလောကရှိတဲ့အတန်တွေရဲ့အကောင်းဆုံးကရဝိငှက်တန်နဲ့နှိုင်းချင်ရတာပါ။တကယ်တော့မြတ်စွာဘုရားအတန်ကရဝိငှက်တန်တဲ့အစာပေါင်းရာထောင်သိန်းသမကသားပါတယ်။အဲလိုကရဝိငှက်တန်တွင်ကျူတန်ကိုကြားတော့ဘယ်နားထောင်ပြီးတော့လေကရဝိငှက်တန်ဆိုတဲ့ပြည့်ညက်ကိုဖြောက်ပလိုက်တယ်ပရမသောတရားတဲ့နဲ့ဤယူတဲ့တရားတွေပေါ်တဲ့ဩတာလိုက်တာကိလေသာအပြည့်ရှိတဲ့ကရဝငှက်မင်းရဲ့အတန်တော်လောက်ตายရင်ဤယူရကောင်းရင်1500ကိလေသာတွေကိုမြုံငွေ့မြမကြအောင်ဝါဒနာမြမကြအောင်ပယ်တတ်ထားတဲ့ဘုရားဘုရားရှင်ရဲ့အတန်ဆိုရင်ဘလောက်မြင်းตายရလိုက်မလဲဘလောက်မကြည့်ရတာကောင်းလဲမလဲကြည့်ရတဲ့တရားတွေပေါ်လာတယ်အဲတရားတွေပေါ်ကြည့်ယူပြီးတော့မှတခါဝိပဿနာအတိလည်းသူ့မှာရှိထားလိမ့်မယ်ဆင်းကျင်တယ်ပေါ့ပညာနဲ့ဩကရဝိငှက်ဆိုတာလည်းပညာကရဝိကံတန်ဆိုတာလည်းပညာမရှိဘူးတကယ်တော့ အတန်ယုတ်ဘာယုတ်ပါလဲဟောပညာပေါ်လာပြီဘယ်လိုအတန်ယုတ်ဆိုတော့မှန်မသွားဘူးလားမှန်သွားပြီအတန်ယုတ်ဆိုတာသဘောလေးပါပဲလားပြီးတော့ပြတ်တာပဲအိဋ္ဌာဟောသိပါပြီအဲ့ဒီအတန်ယုတ်လားတိုက်တော့နာအကြည့်ယုတ်မနေ့ကမပါတဲ့ယောဂီများနေနေပြန်ပြောပြမယ်နာအကြည့်ယုတ်ဆိုတာဟာကန်လို့ရတဲ့နေရကြီးမဟုတ်ပါဘူးကန်လို့ရတော့နေရကြီးကပြဉ္ညယုတ်ပုဒ္ဒတာယုတ်ဒါကြီးကတရားရှိလို့မရပါဘူးဒါကြီးကသေသွားလေဒီနာရီရရှိနေမပြတ်ပါဘူးမြည်ကြီးလည်းရောက်ပြီးတော့လား၃လလရှိမှပြည့်ရတာပါဘုရားကဟောတယ်မမြဲဘူးယုတ်တရားမမြဲဘူးဆိုတာကအဲ့ဒီနာရဲ့အတွင်းခေါင်းထဲမှာအတန်ယုတ်လာပြီးတော့ထင်းတဲ့နေရာလေးရှိတယ်အဲ့ဒါကိုနာအချီယုတ်ဒီလိုခေါ်ပါတယ်သောတာပတ္တာနာအချီယုတ်အဲ့ဟာလေးကမြင်လဲမရဘူး၊ကြိုင်လဲမရဘူး၊ကြည့်လဲမရဘူး၊တွေ့လဲမရဘူး၊ယူလဲမရပါဘူး။အတန်ယုတ်လိုက်ခြင်းတဲ့သဘောလေးပါပဲ။အရေးထင်တဲ့သဘောလေးပဲ။အဲ့ဒီနာကြည့်ရောလဲ။အော်အနေစာမမြဲ။သို့တော့နာကြည့်ရောဟောင်းပြတဲ့နေရာမှာယုတ်တိတွေအစားတလုံးငါတို့မြဲတယ်ထင်တာပါလား။ပြီးသွားပြီ။မမြဲတော့ပြီးသွားပြီ။နောက်ကြာတိစိတ်ကလေး။အော်ဒီတော့ငါတို့ဒီကြာတိစိတ်ကိုငါငါဟာကြာတိစိတ်ကြာတိစေဟာငါနားထဲမှာအမြင်နဲ့ချင်းဒီလိုထင်တာမဟုတ်ပါလားတကယ်တော့ကြာတိစေဆိုတာဟာအတန်ရုပ်ထဲမှာလည်းပါမလားငါနားထဲမှာလည်းရှိမနေဘူးဤစီနဲ့လည်းတို့နဲ့ထိတဲ့အခါမှာဤစီတဟာဤစီတမှာလည်းမရှိလည်းတို့မှာလည်းမရှိသို့တော့ဤစီနဲ့လည်းတို့ထိတဲ့အခါမှာအတန်ပေါ်လာတကယ်တော့အတန်ရုပ်ထဲမှာလည်းအတန်မရှိနားကြီးတို့မှာလည်းကြာတိစေမရှိအတန်ရုပ်ထဲမှာလည်းကြာတိစေမရှိသို့တော့ကြာနာကြည့်ယုံနဲ့အတန်ယုတ်တိုက်တဲ့အခါမှာကြာတိတိလေးကခဏပေါ်ခဏပြည့်တဲ့တရားလေးပဲဘယ်ငါဟုတ်မှာတော့အမြဲတမ်းမမြဲတဲ့တရားမတို့ဒီအမှတည်းကြာတိစေအနေစာလို့ယူဒီချိန်မှာတည်းမင်းညာကရှင်းပါကတော့သစ္စာလေးပါဝင်ပြီးတော့ဟောယောဂီတို့ဤသောတာပန်ဒီတယ်ဗာတိပါရှင်းစမ်းယောဂီတို့အတန်ကိုကြားတာချင်းတော့မတူဘူးလားတူတယ်အဲ့ဒါပထမအမျိုးသမီးကတော့အဲ့ဒီတတ်တာရောအတန်ကိုဟောအဘယ်ရိက္ခာပြည့်အောင်ချသွားတယ်အဘယ်ချသွားရတယ်ဟောဒုရိယမြို့သူမြတ်ကြီးစံအတန်အတူတူပဲသူကဒီအတန်ကိုဟောနိဗ္ဗာန်ရိက္ခာပြည့်အောင်ချသွားတယ်ဟိုယောဂီတို့အောင်ချနေတင်ပြနေပြီနော်ဒါကြောင့်ဥစဉ်ဒီနေ့ပြည်ကြီးဘာကြောက်ရမလို့ပါဘူးကြည်ပါတီးဘူးလေကြည်ရတယ်အတန်နဲ့ကြားနားထောင်ဘာကိစ္စမရှိကို့ဒီပြည်ကြီးဘယ်တော့မှမလောင်တော့ပါဘူးနော်ဒီလိုမလောင်တော့ပါဘူးဒါကြောင့်ဥစဉ်ကအမြဲတမ်းပြောတယ်တရားအသည့်မရှိရင်လို့နော်တရားအသည့်မရှိလို့ရှင်တော်တယ်မှာတယောက်တည်းနေတော့လည်းပဲလူတစ်ထောင်နဲ့နေရတယ်လို့ပါပဲကိလေသာအများနဲ့ဖြစ်နေတာလူတန်ကြမှာကိလေသာလုံးမထင်နဲ့ငှက်တန်ကြလည်းကိလေသာပဲနှစ်တက်သွားတယ်တဲကြီးတန်ကြီးမှာကိလေသာဖြစ်တာမထင်နဲ့တဲချောင်းလေးဆိုလည်းကိလေသာပဲဒါကြောင့်တရားအသိနဲ့မနေဝိပဿနာမရှိရင်တော့တောထဲမှာတယောက်တည်းနေလည်းပဲကိလေသာပဲလည်းပါပဲဘယ်တော့မှစိတ်ချမ်းသာပါဘူးအေးဝိပဿနာတရားအသိရှိပြီဆိုရင်လူတစ်ထောင်နဲ့နေပါသည်တယောက်တည်းနေရတယ်လို့ပဲချမ်းသာပါတယ်ဗျာတွေ့ရတယ်များအောင်၆ပါးကိုဓမ္မဖြင့်အသုံးချတတ်ပါတယ်။ဒါကြောင့်ဦးဇင်းတို့အားရှိကြတခုပြောပြရလို့ရှိရင်အခုတချို့လည်းကြားဝေးတာပါ။ဦးဇင်းတို့မန္တလေးတိုင်းတရာဝန်မြို့နယ်တဲကနော်ငြင်းငူရွာမှာတဲတော်ကျောင်းဆရာတော်တဲ့။ယူယူရွာကျောင်းထိုင်ရွာကျောင်းဆရာတော်တပါးပဲတိုးလုံးထွက်ပေါ့။သူရွာသူနေတာရင်ညာရီလိုက်လုပ်ပေးနေတာပဲ။အောင်ဆရာကတော့ယောဂီတွေသူတရားကျင့်တာဘယ်သူမှမသိရအောင်။ဟောတာတော့တောဒဝိပဿနာကျင့်တယ်လို့ခေါ်ပါတယ်။တို့ရဝိပဿနာကျင့်တဲ့ဟာရုပ်တော့မပင်မန်းဘူးနော်ကိုတရားလို့တော့သူများကူတိကြမလို့အခုဒီအဲ့ဟာရေးပြီးပြီလေတင်ညာတိနဲ့ပညာတိဆိုတာဟာအဲ့ဒီတို့ရဝိပဿနာကျင့်နေဖြစ်ပါတယ်ဘုရားတို့ကံကောင်းပါလေပြီးပါပါပြီနော်ဒီတဲ့မှာထွက်လိမ့်မယ်အဲ့တော့ဆရာတို့ကျင့်တော့ဆရာတို့ရွာရွာသားတွေကမသိဘူးရိုးရိုးပဲအကြောင်းတိုင်းဘုန်းကြီးတပါးပဲတာမန်လောက်ပဲထင်တယ်ဒီလိုပဲနေကြပေါ့အဲ့ဆရာတို့ကြီးပြန်နံမှုဆိုတော့မိထေချုံမှာတက်တော်တွေကြမှာရဟန္တာမှာသိကြဒါကြောင့်ဦးစင်ပြောပြပေးပါပြီအောင်၆ပါးဆိုတာဟာတရားမသိတဲ့ပုဂ္ဂိုလ်လည်းခံစားနေတာပဲတရားသိတဲ့ပုဂ္ဂိုလ်လည်းခံစားနေတာပဲယောဂီတို့ကြီးခံစားတာချင်းတူတော်လဲသိတာချင်းကြတူသေးရဲ့မတူတော့ယောဂီတို့မတူတော့ဘူးဒါကြောင့်ယောဂီတို့ကဒါခံစားပါဒါရှောင်လို့မရဘူးလေရှောင်လို့မရဘူးပါးစပ်ရှိတဲ့ခန္ဓာရှိတဲ့စားမှာပဲသို့တော့အဲ့ဒီစားတဲ့ချိန်မှာလောဘမောဟလိုတာလောဘမောဟပြည့်စုံပါပြီဒါပါပဲနော်ဒါဆိုယောဂီတို့ဒါကဒါတက်ရှိပါကိုဖွဲ့ပြလိုက်ခြင်းဖြစ်တယ်။အဲဒက်ရှိပါပင်ယောဂီတို့ဆက်သွားမှာကခန္ဓာ၅ပါးပါ၅ပါးခန္ဓာ၅ပါးနဲ့တချို့မရတဲ့ပုဂ္ဂိုလ်လည်းကြည်ထားပေါ့။ရတဲ့ပုဂ္ဂိုလ်လိုက်ဆိုလိုက်ပါကြည်ပြီးတော့ဆိုမရတဲ့ပုဂ္ဂိုလ်ကရူပခန္ဓာဝေဒနာခန္ဓာ ဗိညာဉ်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာရူပခန္ဓာဝေဒနာခန္ဓာဗိညာဉ်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုလိုက်တော့ကဘယ်နှပါလဲဘုရားတို့သိအရေးကြီးတဲ့ပိုင်းရောက်လာပါပြီအဲ့ဒီခန္ဓာ၅ပါးအသေးစိတ်ရှင်လေးပဲဆက်လက်ပြီးတော့ဟောပြမှာဖြစ်ပါတယ်အဲ့တော့ခန္ဓာနဲ့ပြောကြတယ်အဲ့ဒီခန္ဓာတပါးစီအဓိပ္ပာယ်ပြောပြီအဲ့ဒီခန္ဓာတရားအဓိပ္ပာယ်စပြောအောင်ဘာလို့ခန္ဓာခေါ်တာလဲခန္ဓာရဲ့အဓိပ္ပာယ်ကဘာလဲဒီကနေစရအောင်အဲ့တော့ခန္ဓာရဲ့အဓိပ္ပာယ်ကအစုအပေါင်းနဲ့ဟောပေါ်သွားပြီခန္ဓာတရားဘာဟောလဲအစုအပေါင်းဟာခန္ဓာတရားရဲ့အနေအထားပဲဒါဆိုရင်ဘာတွေစုပေါင်းတယ်လဲဟောပြည့်ထက်အမေရထက်လာပြန်တယ်အဲ့တော့စုပေါင်းထားဘောကိုအနတ္တလက္ခဏာတုံးကဘုရားကဟောပါတယ်ပထမဆုံးယူဘခန္ဓာပြောအောင်ရုပ်ဆက်တမျိုးကိုစုပေါင်းထားတယ်ဟိုယောဂီတို့တကယ်ယုတ်တဲ့ဆက်ချေပါမဟုတ်ပါဘူးအမျိုးအစားပေါ့ယုတ်အမျိုးအစားဆက်တမျိုးကိုစုပေါင်းထားတယ်ဘာတွေလဲတဲ့ပိစုတ်ပံယုတ်ဟောအတိတ်ယုတ်အနာဂတ်ယုတ်နော်ဣဇ္ဇတံဝဗိဓံဝဆိုတာဣဇ္ဇတကအတွင်းယုတ်တဲ့။နောက်ဗိဓာကအပြင်းယုတ်တဲ့။နောက်ဩလာတိကကကျန်တန်သောယုတ်တဲ့။သူဟုမာကနူးညံ့သောယုတ်တဲ့။ဟိနကယုတ်ညံ့သောယုတ်တဲ့။ဒါအာဟုတို့ကြောင့်ဖြစ်တဲ့ယုတ်တွေပေါ့ဗျာ။အဘေဘောနာယုတ်တွေနောက်လောဘဒေါသဖြစ်တဲ့ကဖြစ်တဲ့ယုတ်တွေဟာဒါဟိနယုတ်ညံ့တဲ့ယုတ်။ပဏိတယုတ်တဲ့မြင့်မြတ်တဲ့ယုတ်။ဒါကလူဘုံနဲ့ဘုံဝယုတ်တွေ။ဒါမြင့်မြတ်တဲ့ယုတ်တော့မဟုတ်ကုသိုလ်ဖြစ်ကံမှာဖြစ်တဲ့ယုတ်တွေပေါ့ဗျာကုသိုလ်စိတ်ဖြစ်ကံမှာဖြစ်တဲ့ယုတ်များဟာမြင့်မြတ်တဲ့ယုတ်ပေါ့နောက်ဒူရယုတ်အဝိမာဖြစ်တဲ့ယုတ်နောက်တန်တိကေတဲ့အနည်းမှာဖြစ်တဲ့ယုတ်လို့အဲ့ဒီလိုယုတ်အမျိုးစားပေါင်း၁၁မျိုးပေါင်းထားတာကိုယူဘခန္ဓာလို့မှတ်လိုက်ပါဒါဆိုဝေဒနာခန္ဓာအောင်နီးမိပြီးတော့သွားပြီးတော့အဲ့ဒီတိုင်းပဲပိစုတ်ပံဝေဒနာအတိတ်ဝေဒနာအနာဂတ်ဝေဒနာအတွင်းဝေဒနာအပြင်ဝေဒနာကျန်တဲ့သောဝေဒနာနုညံသောဝေဒနာယုံညံသောဝေဒနာမြင့်မြတ်သောဝေဒနာအဝေးဝေဒနာအနီးဝေဒနာလို့အဲ့လိုဝေဒနာ၁၁မျိုးပေါင်းထားတာကိုဝေဒနာခန္ဓာလို့ခေါ်ပါတယ်။ကျန်တဲ့သင်္ညေခန္ဓာနဲ့သင်္ညေ၁၁မျိုးပေါင်းထားတာကိုသင်္ညေခန္ဓာသင်္ခါရခေါ်တဲ့စေရနာ၁၁မျိုးပေါင်းထားတာကိုသင်္ခါရခန္ဓာ။နောက်တိစိတ်ဝิญဉ္စ၁၁မျိုးပေါင်းထားတာကိုဝิญဉ္စနဲ့ခန္ဓာလို့ဒါအကျဉ်းသားဖြင့်သိထားလိုက်ပါ။အဲ့ဒီမှာယူဘခန္ဓာဆိုလို့ရှိရင်အဲ့မှာပြထားပြီးဆောင်ရည်လေးကြည့်ပါယောဂီတို့တရားဆိုတာမှတ်မိအောင်နားမလဲတရားရပါဒါကြောင့်ယောဂီတို့မှတ်ဉာဏ်အထောက်အပံ့အောင်ဆောင်ရည်လေးများကိုဝေထားတာပါအဲ့တော့ယူဘခန္ဓာဒီတဲ့ဖောက်ပြန်သောသဘောတရားယူဘခန္ဓာကပါပါလိမ့်ဖောက်ပြန်တဲ့သဘောတရားပါအရင်တော့ခန္ဓာကိုယ်ကိုယ်လိုက်အေးလိုက်ချားလိုက်နားလိုက်ပြီလို့ရှိရင်အငါဖောက်ပြန်တယ်သူဖောက်ပြန်တယ်ယောက်ျားဖောက်ပြန်မိန်းမဖောက်တယ်လို့အယူတွေမှားခဲ့တယ်အခုတော့သိပါပြီတဲ့ဖောက်ပြန်ပြောင်းလဲတာမှန်သမျှဟာရူပခန္ဓာရဲ့အလုံးဖောက်ပြန်ပြောင်းလဲတာဘယ်သူလို့တို့ကြီးနဲ့အဲ့လောက်ဒီအင်မတန်ကြီးသူကြီးပါပဲနော်ဒီကျန်တဲ့လူမနဲ့ပြန်မဆက်ကြတာပေါ့အဲ့ဒီခန္ဓာ၅ပါးကိုငါထင်လို့ဒုက္ခရောက်ပုံလေးငါမထင်လို့ဒုက္ခမှလွတ်ပုံလေးပေါ့နော်ငါထင်လို့ရှိရင်မဲ့ပြီးတော့ငိုပြီးတော့တရားပုံလေးငါမဝတ်သိတာနဲ့ပြုံးပြီးတော့တရားပုံလက်တွေတာရကတွေမနဲ့ပြန်ဆက်လက်ပြီးတော့အရေးကြီးညာကြအောင်စို့အဲ့ယောဂီများဒီကျုံဆုံးလာတဲ့အောင်ဆောင်ပါကိုအပယိကာပြည့်အသုံးမချပဲနဲ့အရှင်ဆိုရအရှင်ယုတ်အတန်ဆိုအတန်ယုတ်အနတ်ဆိုအနတ်ယုတ်အရာတော်စားတာအရာတာယုတ်အတုဝိတိဆိုအတုဝိတိယုတ်ဆိုပြီးတော့ပရမသဘောတရားဆိုင်အောင်သိပြီးတော့အောင်ဆောင်ပါကိုနိဗ္ဗာန်ရိခာဖြစ်အသုံးချနိုင်တဲ့ပုဂ္ဂိုလ်များမဟုတ်ချာမတူဖြစ်ကြပါစေကုန်သတည်းယောဂီများအလုံးစင်းကစပြီးတော့ဘေးရန်ကြောင်းကြဆင်းကင်း၍ကိုယ်စိတ်နှစ်ဖြာချမ်းသာကြပါစေ။ကောင်းကျိုးလိုရာဆန္ဒပြေဝကြပါစေ။